Welcome to the Voice of America in Burmese.
Mingla mne khin ma tot ta shin mya shin. Bio ye American tan ye 2022 ခုနှစ် October 21ရက်နေ့တောက်ချန်နေမနေ့ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50လိုင်းလမ်းမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။သောရရှင်များရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မတင်ကြီးထိုက်ပါဒီမနေ့ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
။မင်္ဂလာပါရှင်။ကျွန်မခင်မြတ်သက်ပါဒီမနေ့ခင်းသတင်းတွေကိုကိုစုံမှုကြောင့်လည်းသူပြောပြပေးမှာပါ။ယူကရိန်းမှာတိုက်ခိုက်ဖို့အတွက်အီရန်လောက် drone တွေပို့ပေးတဲ့ကုမ္ပဏီတွေကို EU ကအရေးယူမယ်လို့ပြောပါတယ်။တက်တန်း44ရက်သားထမ်းဆောင်ရသေးတဲ့ Britain ဝန်ကြီးချုပ် Liz Truss ဟာကြက်တပြင်းနေမှာပဲနှုတ်ထွက်သွားခဲ့ပါတယ်။အင်းနီချင်းနိုင်ငံတွေနေနဲ့ခွန်လွန်ခွင့်ရဖို့ကြိုးစားနေတဲ့မြန်မာနိုင်ငံသားတွေကိုနေရပြန်ပြီးမပို့ဖို့ UNHCR ကပန်ကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိနေတိုင်း
။ကောင်းပါပြီရှင်။စကိုင်းတိုင်းအတွင်းတိုက်ပွဲတွေကြောင့်အရက်သားတချို့ထိခိုက်ဒေဆုံးနေရတဲ့အကြောင်းသတင်းဆောင်မကိုတော့သတင်းနေအပြီးမှအရင်ဆုံးတင်ပြပေးပါမယ်
။ကြားရမြောက်ဖက်ကိုလည်းခြားတယ်၊နောက်ဖက်ကိုလည်းခြားတယ်၊ခြေဖက်ကိုလည်းခြားတယ်။ဘတ်ဘတ်လည်းကြွားကိုဝိုင်းလိုက်တဲ့သဘောပါပဲ။ကြွားပြီးလားအလုံးမ
ှဒေတာကန်တဦးက VOA ကိုပြောသွားတာဖြစ်ပါတယ်ရှင်။မကြခင်မှာအပြည့်စုံနားဆင်ချရပါမယ်။ဒီနောက်မှာတော့မကွေးတိုင်းတောင်မြင့်ရွာကကျောင်းဆရာတဦးတက်ဖြတ်ခရရတဲ့အပေါ်ဒေတာကန်တွေရဲ့ပြောပြချက်နိုင်ငံတကာငွေကြေးခဝါချမှုစောင့်ကြည့်ရေးအဖွဲ့ကမြန်မာအပေါ်အရေးယူနိုင်ခြင်းစတဲ့သတင်းဆောင်မတွေနဲ့အတူမြန်မာရေးသုံးသပ်ချက်ကျမ်းပါရေးနဲ့တိုင်ရင်သတင်းလွှာအစီအစဉ်တို့ကိုလည်းနောက်ပိုင်းမှာနားဆင်ချရဖို့ရှိပါတယ်ရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုစုံမှုကျော်တို့ကတင်ပြပေးကြပါအောင်ရှင
်။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ယူကရိန်းဂျန်ဟာဘီစစ်ဦးနဲ့ထိခိုက်ပျက်စီးခဲ့ရပြီးတဲ့နောက်မှာယူကရိန်းမှာနိုင်ငံတော်ဝန်လျှက်စစ်ဒဏ်ဟာသုံးဆမှုကိုရှော့ချဖျက်တောက်ထားပါတယ်။ပျက်စီးခဲ့တဲ့ဒဏ်ဟာလိုင်းတွေပြန်ပြီးပြုပြင်ဖို့အတွက်စွန့်အင်ကုမ္ပဏီကြီးတွေစ조사နေတာနဲ့အတူပြည်သူတွေအနေနဲ့မနေ့9နာရီကနေ17နာရီအထိပြည်စစ်ဒဏ်သုံးဆမှုကိုရှော့ချဖို့နဲ့ပြင်ဆင်မှုတွေမပြီးသေးရင်ယာယီဒဏ်ပျောက်တက်မှုတွေရှိနိုင်တယ်လို့သမရယုံကသတိပေးချက်ထုတ်ပြန်ထားပါတယ်။ဒဏ်ပျောက်တော့မယ့်အချိန်ကိုတိတိကျကျထုတ်ပြန်မကျေနပ်ထားပါဘူး။ဒါပေမဲ့ Kiev နဲ့ Kharkiv လိုမြို့ကြီးတွေမှာပြည်စစ်စွန့်အင်3တည်ယူပို့ဆောင်ရေးလုပ်ငန်းတွေကိုရပ်ထားပြီးတော့မြေပြင်ထားခီးစဉ်အခြေအနေကိုလည်းရှော့ချထားပါတယ်။ဒဏ်ပြတ်တမှု၄နိုင်တဲ့ပို့ပြီးမကြအောင်တတ်နိုင်ဆုံးစ조사နေတယ်လို့အရိကစွန့်အင်ကုမ္ပဏီကြီးဖြစ်တဲ့ DTEK ကပြောပါတယ်။ရုရှားနိုင်ငံနဲ့နယ်နိမိတ်ချင်းထိနေတဲ့ယူကရိန်းအရှိမြောက်ဘက်ကဆမ်မီဒေတာမှာတော့ကျက်တပရင်းတွေတနေ့လုံးတောက်သုံးရေးဒဏ်လိုက်နဲ့ပြစ်စစ်တည်ယူပို့ဆောင်ရေးလုပ်ငန်းတွေရပ်ဆိုင်ထားမယ်လို့ကြေညာထားတာပါ။ပြီးခဲ့တဲ့သတင်းဘက်ကဆက်ပြီးတော့ယူကရိန်းရဲ့အရေးပါတဲ့အခြေခံဆောက်အုံဆန်ရပြစ်မှတ်တွေကိုရုရှားကအဓိကတိုက်ခိုက်နေတာပါ။ဗိုလ်ဖူးနေကညစ်စစ်ဒဏ်ရာပြည်ဆိုင်ကို၃ခုထပ်တိုက်ထိုက်ခံရတယ်လို့ရုရှားတို့ကလေကြောင်းနဲ့တိုက်ခတ်တဲ့အတွက်သတင်းတစ်ပတ်အတွင်းမှာပဲယူကရိန်းရဲ့ညစ်စစ်ဒဏ်ရာပြည်ဆိုင်ကိုစုစုပေါင်း30ရာခိုင်နှုန်းထိခိုက်ပျက်စီးတယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကပြောပါတယ်။ညစ်စစ်ဒဏ်ရာအသုံးရတဲ့ပျက်စီးတွေ၃နာရီရှော့ဖို့လည်းသမ္မတကသတိပေးနှိုးဆော်ထားပါတယ
်။ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုကိုခံရတဲ့ယူကရိန်းမှာဆောင်းလွင်ဝင်ရောက်လာနေပြီးအစိုးရထိန်းချုပ်ထားနိုင်ခြင်းမရှိတဲ့နေရာကတန်းနဲ့ချီတဲ့ပြည်သူတွေထံလူသားချင်းစာနယ်မှုဆိုင်ရာအကူအညီတွေပေးပို့နိုင်ခြင်းမရှိဘဲအကူအညီအထောက်ပံ့တွေလိုအပ်နေတယ်လို့ယူကရိန်းဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာတာဝန်ရှိသူဒန်နစ်ဘရောင်းက VOA ကိုပြောဆိုခဲ့ပါတယ်
And it's a fact that we regularly request
ပုံမှန်အပြင်ရှေ့တန်းစစ်မျက်နှာပြင်တွေကိုဖြတ်ပြီးအခုအညီတွေတွားရောက်ပေးပို့ဖို့နှစ်ပတ်စလုံးကိုခွင့်ပြုချက်တောင်းခံပါတယ်။ဒါပေမဲ့အခုအခါရုရှားဘက်ကခွင့်ပြုချက်မရဖြစ်နေပါတယ်လို့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှူးဂျန်နစ်ဘရောင်းက VOA နဲ့မေးမြန်းစဉ်ပြောဆိုသွားခဲ့တာပါ။ရုရှားထိန်းချုပ်ထားတဲ့အရှေ့ဘက်နဲ့တောင်ဘက်နယ်မြေတွေကိုတွားရောက်ခွင့်ရဖို့ဆက်လက်ကြိုးပမ်းသွားမယ်လို့လည်းသူကပြောဆိုခဲ့ပါတယ်။တက်ကြီးရွယ်အိုတွေအတွက်လည်းစိုးရိမ်ရတဲ့အခြေအနေမှာရှိနေပြီးကုလသမဂ္ဂတာဝန်ရှိသူတွေအနေနဲ့ဒေသခံအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးကျေးလက်တောရွာနဲ့တွားလာဖို့ခက်ခဲတဲ့ဒေသကပြည်သူတွေထံကိုအကူအညီပေးနိုင်ဖို့ဆက်လက်ကြိုးပမ်းဆောင်ရွက်နေကြောင်းကိုလည်းသူကပြောဆိုခဲ့ပါတယ်။ကုလသမဂ္ဂလူသားချင်းဆိုင်ရာညှိနှိုင်းမှုဆောင်ရွက်ရေးမှုဂျန်နစ်ဘရောင်းဟာလွန်ခဲ့တဲ့2လကျော်ကစပြီးယူကရိန်းကိုရောက်ရှိတာဝန်ထမ်းဆောင်နေခဲ့ပါတယ်။အခုအခါသူနဲ့အဖွဲ့ဟာစစ်တမ်းခံထားရတဲ့အတွက်စစ်တမ်းခံရသူတွေအတွက်အပူပေးဆက်တွေပျက်စီးသွားတဲ့အမိုးအခါတွေပြန်လည်ပြင်ဆင်တာတွေ အနှွေးတယ်နဲ့အိယာတွေဆေးရုံဆေးခန်းတွေအတွက်မီးစက်တွေနဲ့ယာယီအပူပေးစက်တွေကိုထောက်ပံ့ကူညီပေးတာတွေကိုစသဖြင့်လှုပ်ဆောင်နေပါတယ
်။ယူကရိန်းကိုရုရှားတိုက်ခိုက်ရမှာအသုံးပြုကြတဲ့အီရန်လို drone တွေကိုပေးပို့တဲ့အဖွဲ့အစည်းတွေကိုဒဏ်ခတ်အရေးယူဖို့အတွက် EU ဥရောပသမဂ္ဂကနေချက်တပရင်းနဲ့မှသဘောတူလိုက်ပါပြီ။ EU တာမတ်တွေရဲ့တုံ့ရကြဆွေးနွေးမှုပြီးမှချက်တပရင်းနေ့လယ်မှာစတင်ပြီးတော့အသက်ဝင်မဲ့ဒီသဘောတူညီချက်ကိုရခဲ့ပြီလို့ EU ဥရောပသမဂ္ဂရဲ့အလှည့်ကျဥက္ကဋ္ဌဖြစ်တဲ့ Czech သမ္မတနိုင်ငံကချက်တပရင်းနေ့မှာ Twitter ကနေကြေညာပါတယ်။ဒီ drone တွေကိုပေးပို့ရမှာတာဝန်ရှိတဲ့အဖွဲ့အစည်းတစ်ခုနဲ့လူပုဂ္ဂိုလ်သုံးဦးလို့ရဲ့ပိုင်ဆိုင်မှုတွေကိုEU ကနေထိန်းချုပ်လိုက်တာဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်အရင်တုန်းကဒဏ်ခတ်ထားတဲ့အီရန်ကုမ္ပဏီ၄ခုကိုလည်းဒဏ်ခတ်မှုတက်တန်းတိုးဖို့အတွက် EU ကပြင်ဆင်နေတယ်လို့ပြောပါတယ်။ရုရှားတပ်တွေကပြီးခဲ့တဲ့သတင်းပတ်ထဲယူကရိန်းကိုလေကြောင်းကနေပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့ရမှာသူတို့တတ်မှတ်တဲ့ပစ်မှတ်တွေကိုဖောက်ခွဲပစ္စည်းတွေတဲလာတဲ့အီရန်လို့ drone တွေနဲ့တိုက်ခိုက်ဖျက်ဆီးခဲ့တယ်လို့ယူကရိန်းအရာရှိတွေကဖော်ထုတ်နိုင်ခဲ့တာပါ။အီရန်ကတော့သူတို့ရုရှားကို drone တွေပေးပို့တာမရှိဘူးလို့ညင်းဆိုထားတယ်လို့ရုရှားကလည်းယူကရိန်းမှာဒီလို drone သုံးတိုက်ခိုက်တာမျိုးမရှိဘူးလို့ညင်းဆိုပါတယ
်။ရုရှားသမ္မတဗလာဒီမာပူတင်ဟာစွမ်းအင်ကိုလက်နဲ့အဖြစ်အသုံးချနေပေမဲ့လည်းယူကရိန်းကိုကူညီနေတဲ့အနောက်တိုင်းနိုင်ငံတွေကိုပုံမူညင်ညွတ်သွားစီတယ်လို့ဂျာမနီဝန်ကြီးချုပ်အိုလာဖ်ရှိုးကဂျာတာပရီးနေမှာပြောဆိုခဲ့ပါတယ်။ဥရောပတမကစွမ်းအင်ဆိုင်ရာထိုက်သည့်အစည်းအဝေးမတိုင်မီဂျာမနီလွှတ်တော်မှဝန်ကြီးချုပ်အိုလာဖ်ရှိုးကအခုလိုမှတ်ချက်ပြုပြောဆိုခဲ့တာပါ။အဖွဲ့ဝင်28နိုင်ငံပါဝင်တဲ့ဥရောပတမကရဲ့စွမ်းအင်ဆိုင်ရာထိုက်သည့်အစည်းအဝေးကိုထိုက်သည့်အစည်းအဝေးကိုနှစ်ပတ်အတွင်းဒုတိယအကြိမ်ပြုလုပ်ခဲ့တာဖြစ်ပြီးပုံမူဈေးသက်သာတဲ့စွမ်းအင်ရရှိရေးနဲ့လှုပ်ဆောင်ရမယ့်နည်းလမ်းတွေအတွက်ဆွေးနွေးနေတာဖြစ်ပါတယ်။ရုရှားအနေနဲ့ချမ်းအေးတဲ့ဆောင်းရာသီမတိုင်မီဥရောပကိုဓာတ်ငွေဖြတ်တောက်ပိတ်ဆို့ဖို့ကြိုးပမ်းနေတာလည်းဖြစ်ပေမဲ့ယူကရိန်းနဲ့သူ့ရဲ့မဟာမိတ်တွေအကြားပုံမူစူးစီးညီညွတ်သွားတဲ့တံပြန်ရလဒ်ကိုပဲရရှိမှာဖြစ်တယ်လို့လည်းဂျာမနီဝန်ကြီးချုပ်ကလွှတ်တော်မှာပြောဆိုခဲ့ပါတယ်။အဖွဲ့ဝင်15နိုင်ငံကထောက်ခံထားတဲ့ရင်းနှံဈေးနှုန်းကတ်တပ်ဖို့အစီအစဉ်အပေါ်မှာတော့သတိပေးခဲ့ပါတယ်။နိုင်ငံရေးယူရချက်နဲ့ဈေးနှုန်းကတ်တပ်မယ်ဆိုရင်ရောင်းသူတွေကပိုရတဲ့နေရာမှာရောင်းမှာဖြစ်တဲ့အတွက် EU အနေနဲ့ဓာတ်ငွေပိုမရဘဲနေတာကိုပဲရအတိုင်းတယ်လို့သူကသတိပေးခဲ့ပါတယ်။အခြားဓာတ်ငွေဝယ်ယူသူတွေဖြစ်တဲ့ဂျပန်၊တောင်ကိုရီးယားတို့နဲ့လည်းညှိနှိုင်းပြီးရောင်းသူတွေအနေနဲ့တင့်တော်တဲ့ဈေးနှုန်းနဲ့ရောင်းချနိုင်မှုကိုဆက်လက်ဆောင်ရွက်သွားမယ်လို့လည်းသူကအကြံပေးခဲ့ပါတယ်။ဥရောပမှာစွန့်အင်ဈေးနှုန်းအစမတန်မတက်အောင်လှုပ်ဆောင်ခြင်းအပြင်အကျိုးရှိနိုင်မယ်ဆိုတာကိုစွန့်အင်ထုတ်လုပ်တဲ့မဟာမိတ်တွေဖြစ်တဲ့အမေရိကန်၊ကနေဒါ၊နော်ဝေးနိုင်ငံတွေကသိရှိထားကြောင်းသူ့အနေနဲ့ယုံကြည်တယ်လို့ All of Show ကပြောဆိုခဲ့ပါတယ်။
UAE American Tan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UAE American Tan ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဒေသရင်းနိုင်ငံတွေအနေနဲ့မြန်မာနိုင်ငံကခိုးလုံခွင့်တောင်းခံသူတွေကိုအတင်းကျပ်နေရပြန်ပို့တာသူတို့အတွက်အသက်အန္တရာယ်ရှိတဲ့အတွက်ချက်ချင်းရပ်ပစ်ဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာဖွဲ့ UNHCR ကအရေးပေါ်ပန်ကြားလိုက်ပါတယ်မြန်မာအိန္ဒိယနိုင်ငံတွေဟာ2021 February ကစပြီးသူတို့နိုင်ငံတွေမှာနိုင်ငံကြီးခိုးလုံခွင့်ရှောက်ထားသူတွေဒုက္ခသည်တွေကိုမြန်မာနိုင်ငံစီကိုအတင်းပြန်ပို့နေတယ်ဆိုတဲ့သတင်းတွေကြောင့်ကုလသမဂ္ဂကအထူးစိုးရိမ်ကြောင်းနဲ့ဒီဒုက္ခသည်တွေကိုအကန့်အသတ်မရှိချုပ်နှောင်တာတွေမလုပ်ဖို့ပါဝင်ဆက်ပြီးအကာအကွယ်ပေးကြဖို့ပါထပ်လောင်းတောင်းဆိုလိုက်တာပါရေးတဲ့အရာရှိအောင်တချို့ပြန်ခလုံးခွင့်ရဖို့ကြိုးစားပန်းနေသူတွေအပါဝင်မြန်မာနိုင်ငံသားတွေကိုမလေးရှားကဒီလာဆန်းမှာပဲနေရပြန်ပို့လိုက်ကြောင်းသတင်းတွေထွက်ခဲ့ပြီးတဲ့နောက် UNHCR ထုတ်ပြန်ချက်ပေါ်ထွက်ခဲ့တာပါမလေးရှားကနေရပြန်ပို့ခံရသူတွေထဲမှာမြန်မာနိုင်ငံပြန်အချိန်မှာပဲအဖမ်းခံရသူတွေရှိနေတယ်လို့လည်းသတင်းတွေထွက်နေပါတယ်UNHCR ကတော့မြန်မာနိုင်ငံမှာအရက်သားတွေပေါ်မှာအကြမ်းဖက်မှုတွေဆက်ရှိနေတယ်လို့နေဆက်ဒေသတွေမှာတိုင်းဒေသလက်နက်ကင်တွေနဲ့မြန်မာတပ်တို့ကြားတိုက်ပွဲတွေကြောင့်နေဆက်ချော်ဖြတ်ထွက်ပြေးနေကြရတာဖြစ်ပြီးတော့ဒီဒုက္ခသည်တွေကိုဒေသရင်းနိုင်ငံတွေကနေနေခွင့်ပြုဖို့ခိုလုံခွင့်ပေးဖို့ပြင်အတင်းပြန်မဖို့ပဲနဲ့အကာအကွယ်ပေးဖို့လိုတယ်လို့လည်းပြောပါတယ်ပြည်ပရောက်နေပြီဖြစ်တဲ့မြန်မာနိုင်ငံသားတွေကသူတို့ကိုနိုင်ငံတကာအကာအကွယ်ပေးဖို့တောင်းခံလာရင်လည်းနိုင်ငံအလုံးအနေနဲ့အတင်းကျပ်ပြန်ပို့ခွင့်မရှိတဲ့နိုင်ငံတကာလိုက်နာရမယ့်ဥပဒေအတိုင်းလိုက်နာဖို့လည်းတတိပေးထားပါတယ
်ဗြိတိန်ဝန်ကြီးချုပ်အသစ်အဖြစ်တက်တန်း40ရက်လေးရက်သာထမ်းဆောင်ရသေးတဲ့ ဗြိတိန်ဝန်ကြီးချုပ်လစ်ထရတ်စ်ဟာကြာသာပတင်းနေ့တုန်းကတာဝန်မှနှုတ်ထက်ကြောင်းကြေညာခဲ့ပါတယ်အခုလိုနှုတ်ထက်လိုက်အတွက်သူဟာဗြိတိန်နိုင်ငံမှာတက်တန်းအထူးဆုံးဝန်ကြီးချုပ်ဖြစ်သွားပါတယ
် I cannot deliver the mandate on which I was elected by the
Conservative Party ကရွေးကောက်တင်မြောက်ပြီးပေးအပ်ထားတဲ့တာဝန်ကိုမထမ်းဆောင်နိုင်တာကြောင့်နောက်ထပ်ကြောင်းကိုဒေါင်းနန်လန်အမတ်30ဝန်ကြီးချုပ်နေမှာအများပြည်သူကိုထုတ်ပေါ်ပြောဆိုခဲ့တာပါရှီယိုဇဲကွန်ဆာဗေးတစ်ပါတီကသူ့ကိုဝန်ကြီးချုပ်ဖြစ်ရွေးချယ်ခဲ့ပေမဲ့သူ့ရဲ့စီးပွားရေးအမြင်ဖြစ်တဲ့အတိုးနှုန်းလျှော့ချပြီးစီးပွားတိုးတက်အောင်လုပ်မယ်ဆိုတဲ့အယူအဆကိုအကောင့်အထက်မဖော်နိုင်ခဲ့ဘူးလို့ဝန်ကြီးချုပ်လစ်ထရတ်စ်ကပြောဆိုခဲ့ပါတယ်နောက်ထပ်ဝန်ကြီးချုပ်အသစ်ဖြစ်ရွေးဆယ်ပြီးတဲ့အချိန်အထိသူ့အနေနဲ့တာဝန်ဆက်လက်ထမ်းဆောင်တော့မှာဖြစ်တယ်လို့လည်းပြောဆိုပါတယ်အစောနိုင်ဆုံးအော်တိုဘာလ28ရက်နေ့မှာရွေးချယ်မှာဖြစ်ပြီးအော်တိုဘာလ31ရက်နေ့မှာဝန်ကြီးချုပ်အသစ်ကိုခန့်အပ်သွားနိုင်အောင်လှုံ့ဆော်မယ်လို့ Conservative Party ရဲ့လွတ်တော်ဆိုင်ရာကော်မတီဖြစ်တဲ့1922ခုနှစ်ကော်မတီရဲ့အကြီးအကဲ Graham Brady ကပြောဆိုခဲ့ပါတယ်သူတေတီတွေကတော့ဗန်ဒါရေးဝင်ကြီးဟောင်းရရှိဆန်ကတ်ကဝင်ကြီးချုပ်ဖြစ်နေရာကိုထိတ်ဆုံးကပြင်းနေတဲ့ကိုယ်စားလှယ်အဖြစ်ပြောဆိုနေကြပါတယ
်။မြောက်ကိုရီးယားရဲ့ချင်းချမှုတွေတိုးလာနေချိန်မှာပဲ American Japan နဲ့တောင်ကိုရီးယားအခြေခံအရာရှိကြီးတွေကဂျပန်နိုင်ငံ Tokyo မှာလာမယ့်သတင်းပတ်ထဲမှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။မဟာမိတ်တွေနဲ့အခိုင်အမာရပ်တည်နေကြောင်း American ကထပ်ပြီးတော့ပြောခဲ့ပေးမယ်။ကိုရီးယားကျွမ်းဆွေမှာနျူကလ িয়ার လက်နက်တွေပြန်ချထားရေးစဉ်းစားဖို့ရှိမရှိဆိုတာနဲ့တောင်ကိုရီးယားအစိုးရကနေအကူအညီတောင်းခံတာမျိုးရှိမရှိမေးခွန်းကိုတော့နိုင်ငံကြားရေးဌာနကနေဖြေကြားဖို့ညှင်းဆန်းခဲ့တာပါ။အမေရိကန်နိုင်ငံကြားရေးဌာနဒုတိယနိုင်ငံကြားရေးဝန်ကြီးဝန်ဒီရှာမန်ဟာလာမယ့်သတင်းပတ်ထဲမှာပဲဂျပန်ဒုနိုင်ငံကြားရေးဝန်ကြီးမိုရီတာကီယိုနဲ့တောင်ကိုရီးယားဒုနိုင်ငံကြားရေးဝန်ကြီးချိုဟွမ်ဒန်းတို့နဲ့တွေ့ဆုံမယ်လို့ပြောပါတယ်။ဒီစနေဘာမှာကန်တူဝင်ကြီးဟာမြောက်ကိုရီးယားရဲ့မစ္စန်ဒုံးကြီးပြစ်လွမှုနဲ့ထိုင်ဝမ်အရေးအပါဝင်ဒေတာရင်းလုံခြုံရေးပြဿနာအမျိုးမျိုးကိုဆွေးနွေးမှာဖြစ်ကြောင်းလည်းပြောပါတယ
်။အီရန်နိုင်ငံမှာတနိုင်ငံလုံးအတိုင်းအတာနဲ့ဆန္ဒပြမှုကို33ရက်မြောက်အနေဖြင့်ဆက်လက်ပြုလုပ်ခဲ့ပြီးမြို့တော်တဟီရန်အပါအဝင်မြို့ကြီးတွေမှာပြီးခဲ့တဲ့ညက်ကညလုံးပေါင်းဆန္ဒပြပွဲတွေပြုလုပ်ခဲ့ပါတယ်။တက္ကသိုလ်ကျောင်းသားတွေမှာလည်းဆန္ဒပြခဲ့ကြပြီးဆန္ဒပြသူတွေကအစ္စလာမစ်ခေါင်းဆောင်ခါမေနီတည်ဆုံးပါစေလို့ကြွေးကြော်ခဲ့ကြပါတယ်။စက်တင်ဘာလအလယ်လောက်မှာအသက်22နှစ်အရွယ်မိန်းကလေးမာရှာအမ်မနီကိုအစ္စလာမစ်ဝစ်စုံခေါင်းစည်းပေါ်ဝဝစ်စင်မှုစီကံကိုတည်ရကြကြမလိုက်နိုင်ဘူးဆိုတဲ့ဆွဆွဲချက်နဲ့စီကံတင်းတင်းရဲအဖွဲ့တွေကဖမ်းဆီးထားစဉ်တည်ဆုံးခဲ့တာကိုမကျေနပ်ခဲ့ကြတော့ကြောင်းဆန္ဒပြပွဲကလေးစတင်ခဲ့ပြီးအခုနောက်ဆုံးအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေဆက်လက်ဖြစ်ပေါ်နေပါတယ်။ဆန္ဒပြပွဲတွင်အထက်ဘက်နေနေမှုတွေကြောင့်ကလေး28ဦးအပါအဝင်တည်ဆုံးသူစုစုပေါင်း215ဦးရှိသွားပြီလို့လူအခွင့်ရေးအဖွဲ့တွေကတော့ပြောဆိုပါတယ်။ဆန္ဒပြသူတွေကိုအထက်ဘက်နေနေတဲ့အပေါ်ကုလသမဂ္ဂတာဝန်ရှိသူတွေကပြစ်တင်ရှုံချထားပြီးနိုင်ငံတကာဥပဒေကိုချိုးဖောက်တယ်လို့ပြောဆိုထားပါတယ်။
Direct from Washington, the voice of America, VOA.
ထိတ်တရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မြို့သက်နဲ့ကိုစုံမှုချော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုနားဆင်ချင်ရမှာဖြစ်ပါတယ်။စကိုင်းတိုင်းပလဲမြို့နယ်ရင်းမပင်မြို့အဆက်ကရင်ပေါင်တိုင်ချေးရွာမှာဒီသတင်းပတ်ထဲမြန်မာစစ်တပ်ကကုန်းချောင်းလေချောင်းတိုက်ခိုက်မှုကြောင့်အရက်သားတချို့ထိခိုက်သေးဆုံးခဲ့တယ်လို့ဒေသခံတို့ကပြောပါတယ်။မိဖွားကနေကိုဝင်ဆောင်အမျိုးသမီးတဦးနဲ့အသက်60ကျော်အမျိုးသမီးတဦးသေဆုံးခဲ့ပြီးနောက်ထပ်ဒေသခံနှစ်ဦးဒဏ်ရာရတယ်လို့ရွာခံတွေကပြောပါတယ်။ရင်ပေါင်တိုင်ချေးရွာကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထတာကိုကိုရဲမွန်တင်ပြထားပါတယ်ရှင
်။ရင်းမပင်မြို့နယ်ရင်ပေါင်တိုင်ချေးရွာပြောက်ဦးချေးရွာတဝိုက်အောက်တိုဘာ19ရက်နေ့မနက်စနေရီကျော်လောက်မှာမြန်မာစစ်တပ်ဘက်ကစစ်ရဟတ်ရင်60နဲ့ရုပ်တရက်တိုက်ခိုက်ခဲ့ပါတယ်။ကြီးရပပတ်လင်မှာစစ်တပ်တွေတပ်ဖြန့်ချထားပြီးစစ်ရဟတ်ရင်နဲ့ပြစ်ခတ်တိုက်ခိုက်နေတဲ့အကြောင်းဒေသခံတွေကပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်အရဲသားတချို့ထိခိုက်ဒဏ်ရာရတဲ့အကြောင်းရင်းမောင်းနိုင်ရွာကန်ကိုဘိုဝင်းက VOV ကိုပြောပါတယ်
။ကိုဝင်းဆောင်မြို့သမီးတူနဲ့အသက်60ကျော်ဒီ fight တူလက်နက်ငယ်ရှိမှာဒဏ်ရာရတော့လောလောဆယ်ကျွန်တော်ကြားတာတင်ရောက်အိမ်နှလုံးမိရှုသွားတယ်
ရင်မောင်နိုင်ရွာကိုထိုးစစ်ဆင်တဲ့နေမြေရှင်းလင်းရေးထိုးစစ်ဆင်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာမရှိသေးပါဘူး။ဒီဒေသတွေမှာဒေသခံ PDF တပ်တွေခြေကုပ်ယူပြီးအကြမ်းဖက်လုပ်ရက်တွေကျူးလွန်နေတယ်လို့စစ်ကောင်စီဘက်ကစွပ်စွဲလို့ရှိပါတယ်။အရဲသားတွေထိခိုက်ဒဏ်ရာရတဲ့သတင်းတွေနဲ့ပတ်သက်လို့တိကျအတည်ပြုချက်တော့မရသေးပါဘူး။စစ်တပ်တွေရင်မောင်နိုင်ရွာထဲရုပ်တရက်ဝင်လာချိန်မှာရွာသူရွာသားတွေကြိုတင်ရှောင်သိမ်းချိန်မရခဲ့ဘူးလို့ရွာကန်ကိုဘိုဝင်းကပြောပါတယ်။
ရရင်နောက်ထပ်နှစ်ဆင်းတက်လာတက်လာတယ်ပြီးတော့အဲ့မှာရွာပေါ်မှာဝဲပြီးတော့နောက်နှစ်ဆင်းကလူချသွားတယ်နောက်ထပ်နောက်တစ်ခေါက်ပြန်လာတယ်၆ဆင်းပြောမှာပေါ့ဒေးရင်းပြန်တက်လာပြီးမှနောက်ထပ်လူချပြီးမှနောက်ထပ်နှစ်ဆင်းပြန်လာပြီးမှအဲ့ဒီမှာဟောပြန်ပြီးတော့လူချထားခဲ့တယ်ချထားခဲ့ပြီးမှအဲ့ဒီမှာရွာပပတ်လေးကိုချတယ်ချလာပေါ်မှာဒီကြွားရမြောက်ဖက်ကိုယ်လည်းချတယ်အနောက်ဘက်ကိုလည်းချတယ်အရှိဘက်ကိုလည်းချတယ်ပပလည်းရွာကိုဝိုင်းလိုက်တဲ့သဘောပါပဲရွာဒီရလာအလုံးကစပြေးသိမ့်ဆောင်ခြင်းမရလောက်ကျွန်တော်တို့အလားမျိုးထိရောက်သွားတ
ယ်မြန်မာစစ်တပ်တွေရင်မောင်းနိုင်ကျွော်မှာတက်ဆွဲပြီးအော်တိုဘာလ20ရက်နေ့မှာတော့ပထိုးတာကျွော်ကိုထွက်ခွာသွားတယ်လို့ပြောပါတယ်ဒီတိုက်ခိုက်မှုတွေကြောင့်ရင်မောင်းနိုင်ကျွော်ပြားဟုတ်ကျွော်နုံတန်းကျွော်ထီလင်ကုန်းကျွော်ပထိုးတာအေကုံစားတဲ့ကျွော်တွေတောင်းနဲ့ချီတဲ့ရာသူရွာသားတွေအခုချိန်ထိဘေးလွတ်ရာကိုထွက်ပြေးသိမ်းရှောင်နေကြရပါတယ်။ရင်မောင်းနိုင်ကျွော်နဲ့ဆက်နှစ်မိုင်လောက်ဝေးတဲ့ကပိုင်ကျွော်အပါအဝင်ပတ်ဝန်းကျင်ရွာတွေဘေးလွတ်ရာသိမ်းရှောင်နေတဲ့အကြောင်းဒေသခံတယောက်ကအခုလိုပြောပြပါဗျာ။
ကျွန်တော်တို့လည်းရှောင်နေရတာဗျ။ဒီတက္ကံဒီစပိုင်းတက္ကံတော့အကုန်လုံးရှောင်နေပါပြီ။ရွာတွေကတော့မရှိတော့ဘူးလို့ပြောမှာ။ဒီတက္ကံလာမှာဆိုတာနဲ့ရှောင်ရတာလေ။ခါတိုင်းကအဲရင်မောင်းနိုင်ကနေပြီးဒီတက္ကံကြီးနဲ့ချိုးချိုးလာတာဆိုတော့
မနေ့ပိုင်းကတော့ရင်မောင်းနိုင်ကျွော်အနီးတစ်ဝိုက်မှာဒေသခံ PDF တပ်ဖွဲ့နဲ့စစ်တပ်အကြားတိုက်ပွဲတချို့ဖြစ်ပွားခဲ့တဲ့အကြောင်းမြောက်ရမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တာဝန်ခံကိုခန့်ကအခုလိုပြောပါဗျ
။ဒီနေ့မနေ့ဒီမှာကတော့ကျွန်တော်တို့ကုလကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီနဲ့စီးပွားရေးတမနေတဲ့ခြေနေကနေပြီးတော့ပြစ်ခတ်တိုက်ခိုက်မှုအနည်းငယ်ဖြစ်ခဲ့တာရှိပါတယ်။ကျွန်တော်တို့ဘက်ကကျွန်တော်တို့ဒီတက်မှတ်ထားတဲ့ကုန်းဘက်ကစစ်ကောင်စီတပ်ဖွဲ့ဝင်တွေကျွန်လာတဲ့ခါမှာဒီကျွန်တော်တို့ကာကွယ်ရေးတပ်ဖွဲ့ဝင်ဖတ်တခုပါပေါ့နော်မိုင်းခေါင်ပြီးတော့ဒီလာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုခွဲလိုက်နိုင်တယ်လို့ကျွန်တော်သတင်းရပါတယ်အဲ့ဒါကတော့ထိခိုက်ဒိဆုံးမှုကြာဆုံးမှုကိုတော့ကျွန်တော်တို့လောလောဆယ်မှာတော့အတိပြုလို့မရသေးဘူ
းပြီးခဲ့တဲ့ဩဂုတ်လ17ရက်နေ့တုန်းကလည်းရင်းမပင်မြို့နယ်ရင်းမောင်းနိုင်ကျွော်မှာဒေသခံ PDF တပ်ဖွဲ့တွေခြေကုပ်ယူနေတယ်ဆိုပြီးစစ်တပ်ဘက်ကလေကြောင်းကပစ်ခတ်တိုက်ခိုက်ခဲ့ပါတယ်လေကြောင်းကနေပစ်ခတ်ခဲ့ချိန်မှာဒေသခံကာကွယ် PDF တပ်ဖွဲ့ဝင်တွေအပါအဝင်အရက်သားတွေတရားစင်ထက်မနေတိုက်ဆုံခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ထိခိုက်ဒေဆုံးတာတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာမရှိသလိုတီးကြားအတိအပြုချက်တော့မရရှိခဲ့ပါဘူးခင်ဗျာ
ဒါတော့စကိုင်းတိုင်းတွင်းကတိုက်ပွဲတွေအခြေအနေကိုကိုရဲမွန်တင်ပြပေးခဲ့တာဖြစ်ပါတယ်မကွေးတိုင်းတွေကတပ်ဖြတ်ခံရမှုဆိုင်ရာသတင်းဆောင်မတပုတ်ကိုလည်းဆက်ပြီးတော့တင်ပြပေးလိုပါတယ်မကွေးတိုင်းတောင်မြင့်ရွာကချောင်းဆရာဦးစောထွန်းမို့ကိုစစ်တပ်ကဖမ်းဆီးတပ်ဖြတ်ပြီးခေါင်းနဲ့ခြေလက်တွေဖြတ်ခဲ့တဲ့သတင်းကတုံ့လောက်ဆရာကောင်းလွန်းတယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Net Price ကရှုတ်ချလိုက်ပါတယ်စစ်ကောင်စီကတော့အဲ့ဒီနေမြေမှာစစ်တပ်ကနေမြေရှင်းလင်းရေးလုပ်တာမရှိကြောင်းနဲ့ဒေသခံအချင်းချင်းမသိမျက်လို့တပ်ဖြတ်မှုသာဖြစ်တယ်လို့တုံ့ပြန်ပါတယ်ဒါပေမဲ့မျက်မြင်ဒေသခံတွေကတော့ဦးစောထွန်းမို့ကိုစစ်ကြောင်းကဖမ်းဆီးပြီးအသက်ခံခဲ့ရတာလို့ဆိုပါတယ်ဒီဖြစ်ပျက်နဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတဲ့မိုက်အင်ချင်းနိုင်ကတင်ပြထားပါတယ်ရှင
်ပေါင်းမြို့နယ်တောင်မြင့်ရွာကကိုထူကိုထအလဲတန်းကျောင်းဒေသအခေါ်လူထုဗဟိုပြုကျောင်းကိုပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမိရှို့ဖျက်ဆီးပြီးတနင်္လာနေ့ကဘော်ရာကျောင်းအုပ်ကျူးရှင်ဆရာဦးစောထွန်းမို့ကိုခေါင်းဖြက်ခြေရည်လက်တွေဖျက်ခဲ့တဲ့လောက်ရက်ကိုဒေသခံအချင်းချင်းမသိမြက်လို့တပ်ဖြတ်တာတွေဖြစ်ကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအခုလိုတုံ့ပြန်ပြောဆိုပါတယ
်ဒီတရင်နဲ့ပတ်သက်တော့ကျွန်တော်လည်းတွေ့ရတာရှိပါတယ်အဲအိုက်ဘက်မှာတက်နေတယ်လေကျွန်တော်တို့ဝင်ပြီးလှောက်ရှားနေတာမရှိပါဘူးဒါသူတို့အချင်းချင်းအိုက်နေတာအချင်းချင်းပူတည်ပါလေဗျအဲကျောင်းဆရာကြီးရခိုင်နေတိုင်းစီဒီအန်လောက်နေတဲ့ကျောင်းဆရာဖြစ်တယ်အိုက်နေနေမှာလည်းတက်ဝင်ရောက်မှုမရှိဘူးသူတို့ချင်းချင်းတတ်သွားတယ်ဆိုတာအချိန်နှက်ချက်တွေကြောင့်တတ်သွားတယ်ဆိုတာသိရပါတယ
်ဒါပေမဲ့တောင်မြင့်ရွာသားလည်းဖြစ်ဆရာဦးစောထွန်းမိုးအလောင်းကိုကိုယ်တိုင်တွေ့ခဲ့တဲ့ကိုမျိုးကြီးကတော့စစ်ကောင်စီတပ်တွေကတပ်ဖြတ်ခဲ့တာဖြစ်ကြောင်း VOA ကိုခုလိုပြောပါတယ
်စစ်သားတွေတတ်တော့တာခင်ဗျအဲ့ဒီလက်တုံးကျောင်းထောင်တာကတော့အမေစုရဲ့ပုံနဲ့သူကလွယ်ခိုင်မှာသူကစစ်ကြောင်းတော်ကိုသူကဒီလမ်းပြဖြစ်ခေါ်လာတယ်ခင်ဗျခေါ်လာမှအဲ့လိုပေါ့ရွာစဉ်ထုတ်ဘယ်လမ်းနိုင်တော့ဘယ်လမ်းနိုင်တော့မယ်ဆိုတော့ငယ်ကန်ကြီးကတည်တာဆိုတော့အဲ့ဒါမှသူကဒီပြူရီနဲ့ပေါ့ခေါ်လာမှသူကရှေ့တော်လွှဲမှအဲ့အမေစုပုံကိုလွဲလာတာပဲထင်တယ်ခင်ဗျဘယ်ရရလာလို့မသိဘူးတက်ခါတော့အမေစုပုံနဲ့အောက်ကလက်ညှိုးကလက်ညှိုးရဲ့လက်ကလေးရဲ့လက်တချွေရဲ့ဟိုအဲ့တုံးချောင်းလို့အစ်စ်ကနေဖြတ်ထားတယ်ခင်ဗျဖြတ်မှလဲဦးဖြတ်မှသူတို့ဒီကျွန်တော်ရွာနေထွက်တော့တက်ခဲမှအဲ့မှာဟိုကြောင်းရဲ့ကျွန်တော်တို့ဒီတကားမှဟိုတန်ချွန်မှခေါင်းကိုဖြတ်မှကောင်းတန်ကျုံဆိုင်ချက်လာခင်ဗျခန္ဓာကိုယ်ကတော့အောက်ကြောင်းတကားပေါ့မှာမိမှအဲ့လိုထားခဲ့လာခင်ဗ
ျကျူရှင်ဆရာဦးစောမိုးထွန်းရရက်ဆက်ဆက်တက်ဖြတ်ခံရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့လေကိုမျိုးကြီးကအခုလိုပြောပါဗျ
ဆရာလေးတို့ကတို့ကတင့်ညောင်းရဲ့တောင်ဘက်မှာရှောင်းနေတာခင်ဗျရှောင်းနေရင်းနဲ့တို့ကအဲ့လိုတဲ့မှာစကြောင်းထိုးရနဲ့တန်းတို့တော့မပြေးတာတော့မိတော့တာခင်ဗျမိတော့တော့အဲ့လိုပဲလမ်းပြအဖြစ်ခေါ်လာတာခင်ဗျခေါ်လာမှအဲ့ဒီကျွန်တော်တို့ရွာကိုပထမစကြောင်းထိုးပြီးနောက်စကြောင်းကျမှဟိုနောက်တစ်ခါနှစ်ခါကျွန်တော်တို့ရွာကိုပြန်ဝင်မှနောက်တစ်ခါကျမှသူ့ကိုတတ်တော့တာခင်ဗ
ျဥစောထိုးမောဟာပေါင်းမြို့နယ်ဒေသတဝိုက်မှာအတင်ပြကောင်းတဲ့တင်ချဆရာတအုပ်ဖြစ်လူများလက်ခံကြီးညိုသူတအုပ်ဖြစ်တယ်လို့ကျောင်းသူကျောင်းသားတွေအားကိုးချစ်ခင်လေးစားတဲ့ဆရာတအုပ်ဖြစ်ကြောင်းနောက်ထပ်ဒေသခံတအုပ်ဖြစ်သူကိုအောင်ကြီးက VOE ကိုပြောပါရယ်အခုလိုပေါင်းမြို့နယ်ကဆရာတအုပ်ရရဆက်ဆက်တက်ဖြတ်ခံခဲ့ရတဲ့အပေါ်သူ့ရဲ့မိသားစုအတိုင်းဝိုင်းသာမကပေါင်းမြို့နယ်ဒေသခံအများစုယူကျုံးမရဖြစ်နေကြတယ်လို့လည်းကိုအောင်ကြီးကပြောပါရယ်
ကလေးတွေကြီးတွေကျွန်တော်တို့ဒီဒေသကနေမှဆွတ်ဆွတ်တာပေါ့ဗျာကျွန်တော်ရွာလေးဆိုတာအခုဆိုသူခြေထဲမှာအရင်သူ့ပြင်းပေးနေတယ်သူ့ပြင်းပေးနေတယ်ဒါအခုတော့လို့သူ့ရွာလောက်လာဆိုတော့အခုဒါကျွန်တော်ရွာမှာဒါကလေးတွေတကယ်တရားကြီးတွေဆွတ်ဆွတ်နေတာအခုအထားရတယ်ခြေရပြောက်ဒါဆွတ်ဆွတ်နေတာလားကြီးရွာတွေရောကလေးတွေတရားကြီးတွေရောကျွန်တော်တို့နေသူနေသားတွေပါဒါတော့အခုဆွတ်ဆွတ်မှုကြီးမားတဲ့ဆွတ်ဆွတ်လို့ပါပဲ
ဒါအပြင်အသက်45နှစ်အရွယ်ဆရာဦးစောထွန်းမိုးဟာအရင်ကတည်းကလူအများလေးစားတဲ့လွတ်ကျူရှင်ဆရာတဦးဖြစ်ပြီး PDF ကာကွယ်ရေးတပ်ဖွဲ့တွေနဲ့လည်းသက်ဆိုင်ခြင်းမရှိဘူးလို့ကိုအောင်ကြီးကဆိုပါတယ်2022ခုနှစ်ဖေဖော်ဝါရီလမှာဆရာနာတင်ပြတဲ့နောက်မကွေးတိုင်းဒေသကြီးဘက်မှာစစ်တပ်အုပ်ချုပ်မှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေကိုစစ်ကောင်စီကအပြင်းထန်နှိမ်နင်းတဲ့အကျိုးဆက်အဖြစ်ဒီကိုထူကိုထစာတင်ကြောင်းကိုပိတ်ထားခဲ့ရတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်တစ်ဖက်မှာလည်းမိမိတို့ကလေးတွေရဲ့အနာဂတ်ပညာရေးအတွက်အဲ့ဒီကျောင်းမှာစာဆက်တင်ကြားနိုင်ဖို့ဒေသခံကာကွယ်ရေး PDF တွေရဲ့အစီအစဉ်နဲ့အလဲတန်းအထက်တန်းပညာရေးကိုအဲ့ဒီရွာတဝိုက်ကကျောင်းသူကျောင်းသား400ကျော်လောက်တက်ရောက်တင်ကြားဖို့မိဘတွေကဝိုင်းဝန်းပြင်ဆင်နေချိန်မှာစစ်ကောင်စီကအဲ့ဒီကျောင်းကိုရည်ရွယ်ချက်ရှိရှိမိရှုဖျက်ဆီးခဲ့တာဖြစ်တယ်လို့လည်းတောင်မြင့်ရွာသားကိုမျိုးကြီးကအခုလိုပြောပါတယ်
အဲ့ကြောင်းကကြာတော့ကျွန်တော်တို့ကနောက်ထပ်ဟိုဒီဆရာနာတိပီဟိုကလေးတွေကဒီစာမတက်တော့မှာကြောက်လို့ဆိုမှကျွန်တော်ကအဲ့ဒီကြောင်းကအဲ့ဟိုဟာ PDF တွေကပေါ့ကြောက်ဖို့မို့စီစဉ်ထားတာစာအုပ်တွေပွဲထားတာပေါ့ဒီဆရာမတွေကိုပြော့ထားတော့ရှိတယ်ခင်ဗျအဲ့ဒါလေးတွေကိုစာတင်ပေးဖို့သူစာတင်မယ်ပါမယ်အတိလို့လားတော့မသိဘူးခင်ဗျအဲ့ကြောင်းမရှိတော့တာ
အခုလိုကျောင်းဆရာဆရာမတွေအပါအဝင်တည်သူတွေအပေါ်ရက်ဆက်ကြမ်းကြုတ်တဲ့မြန်မာစစ်တပ်ရဲ့လှုပ်ရက်ကိုနိုင်ငံတကာအသိုင်းအဝိုင်းကပြင်းပြင်းထန်ထန်တုံ့ပြန်ကြဖို့အမေရိကန်နိုင်ငံသားကြီးဌာနပြောခွင့်ရ Ned Price ကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားထားပါတယ်ရှင
်။မိုင်းအင်ချင်းနိုင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။စကိုင်းတိုင်းနဲ့မကွေးတိုင်းတွင်ကစည်ရေးဆိုင်ရာသတင်းဆောင်ပါတွေပြီးမှတော့စီးပွားရေးဆိုင်ရာသတင်းဆောင်ပါတပုတ်ကိုဆက်ချင်ပါတယ်။နိုင်ငံတကာငွေကြေးခွာချမှုဆိုင်ရာစောင့်ကြည့်အရေးယူရေးအဖွဲ့ FATF အနေနဲ့မြန်မာနိုင်ငံကိုအရေးယူနိုင်ခြင်းအပေါ်ဆွေးနွေးနေတာဟာထူးခြားနိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ်။ကမ္ဘာဘဏ်လိုနိုင်ငံတကာငွေကြေးအဖွဲ့ကြီးတွေနဲ့ Interpol လိုနိုင်ငံတကာရဲတပ်ဖွဲ့အပါအဝင်ကမ္ဘာအဖွဲ့အစည်းနဲ့နိုင်ငံပေါင်း100ကျော်ကကိုယ်စားလှယ်တွေတက်ရောက်နေတဲ့ FATF အစည်းအဝေးမှာမြန်မာနိုင်ငံကဘိုးဘဏ်နဲ့ပြည်ထရေးအရာရှိတွေလည်းတက်ရောက်နေတယ်လို့နှိစပ်သူတွေကပြောပါတယ်။မြန်မာနိုင်ငံကိုငွေကြေးခွာချမှုနဲ့သတိထားစောင့်ကြည့်နေတဲ့ FATF အနေနဲ့ဒီတစ်ခေါက်အမြင်မဲဆင်းသွင်းတာမျိုးပြင်းပြင်းထန်ထန်အရေးယူမှာကိုစိုးရိမ်မှုတွေရှိနေတယ်လို့လည်းသုံးသပ်သူတွေကပြောပါတယ်။ကိုဝင်းမင်းဆက်သွယ်မိမြန်တင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဒီကမ္ဘာလုံးဆိုင်ရာငွေကြေးခွာချမှုစောင့်ကြည့်အရေးယူတဲ့အဖွဲ့ FATF အနေနဲ့မြန်မာအပေါ်စောင့်ကြည့်လာနေတာရဲ့ထူးခြားမှုကိုအမေရိကန်ရောက်စီးပွားရေးပညာရှင်ဦးစိန်ထေက
ကမ္ဘာလုံးဆိုင်ရာငွေမဲခွာချမှုစောင့်ကြည့်ရေးအဖွဲ့ကမြန်မာနိုင်ငံကိုဒီလိုမျိုးစောင့်ကြည့်တာအခုမှမဟုတ်ဘူးခင်ဗျာဒါက1988နောက်ပိုင်းမြန်မာနိုင်ငံမှာငွေကြေးကျပ်တဲ့ဖြစ်တော့အဲ့ဒီမှာနေရပြဿနာတွေဗမာပြည်မှာငွေမဲခွာချမှုတွေကချစ်ခဲ့တာအထူးဖြင့်တော့အာလုံးသိတဲ့ဘိန်းရစာတွေပေါ့ဗျာယာရီလုပ်ငန်းတွေအဲ့ကနေရဖြစ်လာတာတွေကနောက်ပိုင်းအုပ်ချုပ်သူဆိုရဆိုရဆိုတာအဲ့တော့စစ်ဆိုရပေါ့အဲ့ဒီမှာသူတို့ ਨੇ ပတ်သက်ခဲ့တဲ့အတွက်ကြောင့်ဒါတွေကစောင့်ကြည့်တဲ့အခါမှာအဲ့ဒီစီအိုစုကသုံးဆောင်တိုင်းပေါ့လေအကြံတဲ့ဟာတွေသူတို့ဒါဟန်ပြဖမ်းနာစီတာတွေလုတ်ပြီးတော့မှအဲ့လိုစစ်ပတ်ခဲ့တာတွေရှိတယ်အခုချိန်ကလည်းဒါကိုပြန်ပြီးမှသူတို့ကပုံကြီးထွားလာတဲ့အတွက်ကြောင့်ဒီလိုမျိုးအရေးယူဆောင်ရွက်မှုအတွက်ဒီလိုမျိုးအစည်းအဝေးတွေခေါ်ပြီးမှပြောမယ်ဆိုရင်တော့မြန်မာနိုင်ငံတာဝန်ရှိတဲ့လူတွေကိုခေါ်ပြီးမှထားသူတို့ကဆွေးနွေးတာတိုင်မန်တာအရေးယူဆောင်ရွက်မှုဘယ်လိုလုပ်ကြမလဲဆိုတဲ့အစီအစဉ်ဆွဲတာလို့ပဲကျွန်တော်တို့မြင်ပါတယ
်ဒီပေါ်မြမဘူပန်ဥက္ကဋ္ဌဒေါ်တန်းတန်းဆွေကလည်းအခုနောက်ဆုံးမှာ တိုးမြင့်စောင့်ကြည့်ခဲ့ရတဲ့နိုင်ငံစင်းကနေလွတ်မြောက်နိုင်ဖို့ပြည်ထောင်ဝန်ကြီးဌာနပါဝင်သက်ဆိုင်ရာဌာနတွေနဲ့ပူးပန်းတယ်လို့ပြီးခဲ့တဲ့လစက်တင်ဘာ19ရက်ကမြန်မာနိုင်ငံရဲ့လုပ်တဲ့အစည်းအဝေးမှာပြောခဲ့ပါတယ်။ဒါအပြင်ဘူပန်ဘက်ကပြီးခဲ့တဲ့ဘက်ကပဲခွင့်ပြုချက်လိုက်စင်မရှိတဲ့ Facebook ကနေနိုင်ငံသားငွေရောင်းဝယ်နေတာကိုရေးယူမယ်လို့ကြေညာခဲ့တာနဲ့နောက်ဒီဘက်မှာစက်မှုလုပ်ငန်းရှင်တွေဗန်မီစင်းပို့ပေးရမယ်လို့စာပို့ခဲ့တာတွေရောဒီကျိုးဝတ်မှုတွေပါနိုင်ပါလားလို့မေးရမှာအမည်မဖော်လို့တဲ့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်က
ဘူပန်ဥက္ကဋ္ဌအနေနဲ့တော်တော်သူ့ရဲ့ first impression ပဲပြောမလားဒီ first activity ကတော့ဒါရလည်းတကယ်လည်းအရေးကြီးနေတာကိုဘာဖြစ်လို့လဲဆိုတော့ပြီးခဲ့တဲ့စက်တင်ဘာလအစမှာကျွန်တော်တို့မြန်မာနိုင်ငံကပုဂ္ဂလိယဗန်ကိုကူကို FATF ဖြစ်စီရဲ့ဆိုတဲ့တင်ရလည်းထွက်လာတယ်လေ။နောက်ပမာဒီကိုလက်ရှိစောင့်ကြည့်တဲ့နိုင်ငံ list ထဲမှာထည့်ထားတာကိုလည်းသူဖဲထုတ်ဖို့ကြိုးစားရမှာ။ဘာဖြစ်လို့လဲဆိုတော့အခုလက်ရှိအစည်းအဝေးကနေပြီးတော့စောင့်ကြည့်ရှင်းကနေပြီးအရှင်းနဲ့တော့ black list ထဲသာထည့်လိုက်မယ်ဆိုရင်ကျွန်တော်တို့တိုင်းပြည်ရဲ့စီးပွားရေးကသွားပြီပေါ့ဗျာ။ဘာဖြစ်လို့လဲဆိုတော့ကမ္ဘာမှာအဓိကတိုင်းပြည်ကနှစ်ခုပဲရှိသေးတာဟုတ်အဲ့ black list ထဲမှာလေ။ရောကိုရီးယားနဲ့အီရန်ပဲရှိသေးတယ်ဆိုတော့နောက်ပိုင်းတကယ်တမ်းမတော်တဆတာ black list ထဲပါသွားခဲ့မယ်ဆိုရင်တော့ကျွန်တော်တို့တိုက်ပြီးစီးပွားရေးဝေလဲတဲ့နှုန်းတို့ဒီပစ္စည်းဝယ် money transaction တွေအားလုံးကအကုန်ရပ်သွားတော့ပါဘူး။ဆိုတော့နောက်ဆက်တွဲကတော့ပေါ်ကြီးကိုစိုးရတဲ့အကျိုးဆက်တွေခြုံလာမှာဆိုတော့ဘိုးပန်ဥက္ကဋ္ဌအနေနဲ့အဲ့ဒါကိုပယ်ဖြတ်နိုင်အောင်အတက်နိုင်အောင်ကြိုးစားဟန်တူပါတယ်။အဲ့ဒါကြောင့်မို့လို့ကျွန်တော်ဘိုးပန်အနေနဲ့အရေးကြီးတဲ့အဲ့ဒီညညနေ့ကိုထုတ်လိုက်ဟန်တူပါတယ်။ဒါပေမဲ့ကျွန်တော်ထင်တာတော့လက်ရှိ FATF ရဲ့သူ့ရွေးချယ်တဲ့တိုက်ရိုက်တက်ရောက်မှုမရှိနိုင်ဘူးလို့ယူဆမိတာပဲဗျ။
အဲ့ဒီတော့ FATF ရဲ့ဒီတစ်ခေါက်အဓိကရွေးချယ်ကဘာဖြစ်နိုင်ပါလဲလို့မေးရမှာအမျိုးဖော်လို့တဲ့ဒီရွေးလုပ်ငန်းရှင်ကပဲ
။အခုကျွန်တော်တို့ FATF ကလက်ရှိဥက္ကဋ္ဌကတော့စင်ကာပူဖြစ်နေတော့စင်ကာပူရဲ့လက်ရှိအဲ financial ပတ်သက်ပြီးတော့ဩဇာကြီးတဲ့မဂ္ဂဇင်းကရေးတာတော့လက်ရှိစီမံခန့်ခွဲတဲ့လူကြီးရဲ့အာဏာရှိတဲ့လူကြီးရဲ့ဝင်မဲ့တွေကိုဖော်ထုတ်ချင်တာတို့နောက်ပြီးတော့ကျွန်တော်တို့အခုနယ်စပ်ဒေသတွေမှာရွှေကုတ်ကူကကက်စီနိုတွေရဲ့လက်ရှိ money laundering ကိစ္စတို့နောက်ပြီးတော့အာရှရဲ့ဒုတိယအတိုင်းဝိုင်းတို့ကိစ္စတို့အဲ့လိုဟာမျိုးတွေပေါ့နော်နောက်ပြီးတော့ online မှာဆိုလည်းအရန်ဒေတာတွေပေါ့ဗျာ Facebook online မှာဆိုလည်းလေဒီ online scam တွေပေါ့လောင်းစားတွေပေါ့ betting လုပ်တဲ့ဟာတွေကိုအဓိကကင်ကွယ်ချင်လို့အဲ့အဓိကသုံးချက်ကိုသူကထောက်ပြထားတယ်ဗျာ
ဒီနေရာမှာဥစိန်ထေကလည်းFATF အစည်းအဝေးမတိုင်ခင်မြန်မာနိုင်ငံတည်းဖြစ်ပျက်ခဲ့ပုံကို
သူတို့ကတော့ညှိနှောင်းဆုံးနဲ့လုပ်မှာပဲဒါကြောင့်လည်းသူတို့ကဥပဒေလေးထုတ်လူမြင်ကောင်းအောင်ပေါ့ဗျာဝေမဲခေါ်ဝါချမှုစောက်ကြည့်အဖွဲ့ကိုသူတို့ကပြဖို့ဖမ်းပြတာပဲဒါပေမဲ့ပြဿနာဒီလိုလုပ်ငန်းလေးတွေကိုတော့သူတို့ဖမ်းပြမယ်ဒါပေမဲ့တကယ်လက်ကြီးတွေလက်မဲကြီးတွေပေါ့ဗျာစေအုပ်စုဘက်ကယူထားပြီးမှခရိုနီလိုပဲခေါ်ကျွန်တော်အမြင်ရတာကုမ္ပဏီတွေထောင်းပြီးတော့ကုမ္ပဏီတွေဖမ်းပြပြီး export import လုပ်နေတဲ့ပုံကိုယ်တွေရှိတယ်ဒါတချို့လူတိုင်းလို့ကျွန်တော်မစိုးလို့အဲ့ဒီလူတွေဝင်ဘက်ခွာချတာကြတော့သူတို့အရေးကြီးဆုံးဘူးတခါမှကျွန်တော်တို့မတွေ့ဘူးအဲ့တော့အဲ့လိုအရေးမြူပဲစစ်ကြောက်ဘူးဒီလုပ်ငန်းတွေလုပ်နေပေမဲ့အဲ့ဒီကအကြီးကြီးတွေကိုအရေးမြူတယ်များအောင်မြင်မှုကတော့ရနိုင်မယ်မဖြစ်ဘူးဒါပေမဲ့စောင့်ကြည့်ရမှာကအဲ့ဒီငွေမဲခွာချမှုဖွဲ့ရဘလောက်ထိအောင်အရေးယူဆောင်ရနိုင်မှာလဲခုဆိုပိုးဆိုတာပေါ့နော်လက်နဲ့ပွဲစားတွေရုရှားဝယ်တယ်အရင်တော့ကတော့နိုင်ငံတော်ဘန်နာကတရားဝင်ရတယ်ပေါ့ဗျာအခုနိုင်ငံတော်ဘန်နာလည်းနေနေတရားဝင်ရရင်အဲ့လိုလက်နဲ့ဝယ်တာစအဲ့ဒီကရှားပါနေတဲ့ငွေမဲခွာချတဲ့ဟာကိုလုပ်ဖို့အတွက်အားပြလာတယ်မှာဒါကြောင့်လဲအခုနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းကသူတို့ကိုတွဲဆုံဆွေးနွေးပြီးမှဒါနီးလန်းရှာပြီးတော့အရေးယူဆောင်ရွက်မှုလုပ်ဖို့လို့မြင်ပါတယ်
တစ်ချိန်ထဲမှာဒီနေ့အောက်တိုဘာ21ရက်မှာအဆုံးသတ်မဲ့ FATF အစည်းအဝေးမှာမြန်မာနိုင်ငံကိုအရေးမယူဘဲစောင့်ကြည့်ကာလ6လသမုတ်တနည်းတတန်းတိုးပေးဖို့ညှိနှိုင်းတာတွေရှိနိုင်တယ်လို့လည်းသုံးသပ်သူတွေကဆိုပါတယ်
ကိုဝေမဲစုစည်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။သောရရှင်များရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။ဒါ့အပြင်ကျမတို့ရဲ့ website ဆာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းအသံလွှင့်ချိန်တဲ့တပြေးညီတိုက်ရိုက်နားဆင်နိုင်တယ်လို့ပဲကျမတို့ရဲ့လူမှုကွန်ရက် Facebook ဆာမျက်နှာနဲ့ YouTube ဆာမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြမနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းမြန်ကန်တို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်တွေစီတည်နှံတွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်VOA American တရ2022ခုနှစ်အောက်တိုဘာလ21ရက်နေ့တောက်ချန်နေ့မနေ့ကင်းစီစဉ်တွေကိုလှိုင်းကျိုမီတာ24/40/50တိတို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုအရင်ဆုံးနားဆင်ကြရဖို့ရှိပြီးဒီနောက်မှာတော့ကျမ်းမာရေးအစီအစဉ်နဲ့တိုင်းရင်းသတင်းလွှာမှာနားဆင်ကြရမယ့်အကြောင်းအရာတွေကတော့
ခံကလေးဈေးမမရောဘူးကြာပြီဒီလမ်းပိတ်ကြတဲ့ကနေတလားအကျော်ကြီးခဲတော့ဆက်တယ်နော်ဒီကတော့မမရှိဘူးနော်ဒီကြည့်ပြီးတော့မှတလဲဝဆက်ကကဝင်မခံဘူး
တိုင်းရင်သတင်းလွှာမှာနားဆင်ချင်ရမှာပါရှင်အခုတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ပြပါမယ်အထွေထွေသပိတ်ပူပေါင်းဆောင်ရွက်ရေးကော်မတီကမကြသေးခင်ကထုတ်ဝေထားတဲ့နှွေဦးတော်လှန်ရေးစစ်တမ်းအကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်
ရွေးဦးတော်လှန်ရေးဆိုတာလူပုဂ္ဂိုလ်တဦးတသင်းတစ်ဖွဲ့တပါတီအာဏာရရှိရေးအတွက်ရှင်နွေးနေတဲ့တော်လှန်ရေးမဟုတ်ပါဘူးလူမျိုးတစ်မျိုးဒေသတစ်ခုလွတ်မြောက်ဖို့ရှင်နွေးနေတာလည်းမဟုတ်ပါဘူးစစ်အာဏာရှင်စနစ်ညှိနှိုင်းချုပ်ရေးခွဲခြားဆက်ဆံမှုကျင့်စဉ်ရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်ရှင်နွေးနေတဲ့တော်လှန်ရေးဖြစ်တယ်လို့အထွေထွေသပိတ်ပူးပေါင်းဆောင်ရွက်ရေးကော်မတီ GSCC General Strike Collaboration Committee ကဆိုပါတယ်လုံးရတဲ့လား9ရက်နေ့ကထုတ်ပြန်တဲ့34မျက်နှာຫນွေဦးတော်လှန်ရေးစစ်တမ်းမှာအဓိပ္ပာယ်ဖွင့်ဆိုထားတာဖြစ်ပါတယ်။ GSCC သပိတ်ကော်မတီကို88လှုပ်ရှားမှု96 98လှုပ်ရှားမှု2009လှုပ်ရှားမှု2015လှုပ်ရှားမှုနဲ့2021လှုပ်ရှားမှုမှာပါဝင်တဲ့မျိုးဆက်တွေကဖွဲ့စည်းထားတာဖြစ်လို့အသက်20ကျော်က50ကျော်အထိပါဝင်တဲ့အဖွဲ့အစည်းဖြစ်ပါတယ်။လူလူຫນွေဦးတော်လှန်ရေးမှာလှုပ်ရှားမှု10မျိုးရှိပါတယ်တဲ့ CDM အာနာပီဇန်ရေးလှုပ်ရှားမှုလူမှုရေးပြစ်ဒဏ်ခတ်မှုမဆက်ဆံတဲ့ white out လှုပ်ရှားမှုတော်လှန်ရေးကူညီထောက်ပံ့မှုရေပြင်သပိတ်လှုပ်ရှားမှုကျင်းလက်စီရေးလှုပ်ရှားမှုမျိုးပြပျောက်ကြားလှုပ်ရှားမှုနဲ့နိုင်ငံတကာကလှုပ်ရှားမှုတွေဖြစ်တယ်လို့ဆိုပါတယ
်တနစ်ကျော်ကာလမှာစစ်ကောင်စီရဲ့စီးပွားရေးနိုင်ငံရေးစီးရေးနဲ့တန်တမာရေးမှာဆုတ်ယုတ်ကြဆင်းလာပြီးအနှုတ်လက္ခဏာပြနေတယ်လို့ဆိုပါတယ်ဆရာနာသိင်းပြီးလွတ်တော်ကျင်းပခွင့်မပြုတဲ့အတွက်လွတ်တော်ကိုစားပြုကော်မတီ CRPH နဲ့ NUG အမျိုးသားညီညွတ်ရေးအစိုးရတော်လန်ရေးမှာဆက်လက်ပါဝင်လာပါတယ်လက်ရှိအခြေအနေမှာ CRPH နဲ့ NUG ရဲ့ပုံစံဟာမလုံလောက်တော့ပါဘူး NUG ဟာပုံမှန်အစိုးရလိုလှုပ်ရှားနေတဲ့တော်လန်ရေးအင်အားစုဖြစ်မလာပဲတော်လန်ရေးအင်အားတွေကိုဖြုံးတီးနေတယ်လို့ဆိုပါတယ်တော်လန်ရေးမှာကြားနေတာမျိုးမရှိမွေမသေးဒုံမကျိုးမရှိတရားတဲ့ဘက်နဲ့မတရားတဲ့ဘက်သာရှိတယ်လို့ဆိုပါတယ်ဓမ္မနဲ့အဓမ္မသာရှိတဲ့အခြေအနေဖြစ်ပါတယ်နိုင်ငံရေးပါတီတွေထဲမှာ NLD နဲ့လူပောင်တွေကသာပြက်ပြက်သားသားလုံးကြပါတယ်တဲ့
ကျန်နိုင်ငံရေးပါတီတွေအနေနဲ့ရွေးစရာ၃ခုသာရှိပါတယ်တဲ့စစ်ကောင်စီဖန်တီးတဲ့နိုင်ငံရေးလမ်းကြောင်းကိုလိုက်မလားຫນွေဦးတော်လှန်ရေးမှာပါဝင်မလားပါတီကိုဖျက်သိမ်းမလားဆိုတဲ့လမ်း၃ခုသာရှိတယ်လို့ဆိုပါတယ်ရွေးဦးတော်လှန်ရေးဟာစူးစီးညီညာတဲ့အတိုင်းအဝိုင်းတစ်ခုမဟုတ်ပေမဲ့အများစုဟာရွေးဦးတော်လှန်ရေးအင်အားစုတွေနဲ့ဆက်သွယ်ပြီးပူးတွဲဆောင်ရွက်နေကြတယ်လို့ဆိုပါတယ်။ဒါပေမဲ့ရွေးဦးတော်လှန်ရေးနဲ့အကင်းကွာဆုံးဖြစ်နေတဲ့လက်နက်ကိုင်အဖွဲ့အစည်းအချို့ရှိနေသေးတာကိုလည်းဖော်ပြထားပါတယ်။ရွေးဦးတော်လှန်ရေးအင်အားစုကိုဦးဆောင်ဖို့ NUCC အမျိုးသားညီညွတ်ရေးအတိုင်းအမြန်ကောင်စီကိုဝိုင်းဝန်းကျိုးပွန်ဖွဲ့စည်းနိုင်တာဟာလေရလကောင်တစ်ခုဖြစ်တယ်လို့ဆိုပါတယ် CRPH ကော်မတီနဲ့ NUG အစိုးရဟာရခင်စနစ်ဟောင်းကဆင်းသက်လာတာပါ
တော်လန်ရေးကိုဦးဆောင်မှုပေးနေတဲ့ NUCC အမျိုးသားညီညွတ်ရေးအတိုင်းအမြန်ကောင်စီရဲ့အားသာချက်နဲ့အားနည်းချက်တွေကိုလည်းစမ်းစစ်ထားပါတယ် NUCC အတိုင်းအမြန်ကောင်စီမှာပါဝင်သူတွေကတော့လွတ်တော်အမတ်နိုင်ငံရေးပါတီတက်မကများအရက်ဖက်အဖွဲ့အစည်းများ CDM လှုပ်ရှားမှုဆိုင်ရာအဖွဲ့အစည်းများလူထုသပိတ်အဖွဲ့အစည်းများတိုင်းဒေသနဲ့ကိုင်အဖွဲ့အစည်းများຫນွေဦးတော်လန်ရေးခေါင်းဆောင်မှုဆိုင်ရာအဖွဲ့အစည်းစတာတွေဖြစ်ပါတယ်တော်လန်ရေးအားစုအလုံးပါဝင်နိုင်အောင်ဖွဲ့စည်းထားတာမို့ လူထုကလုပ်ပိုင်ခွင့်ပေးထားတာထင်ရှားပါတယ်။ NUCC အတိုင်းအမင်းကောင်စီဟာပြန်ပဲမရှိတဖွဲ့တည်းရပ်တည်နိုင်တာဟာအာသာချက်ဖြစ်တယ်လို့ဆိုပါတယ်။အားနည်းချက်ကတော့ဥဆောင်မှုအခန်းကဏ္ဍမှာရှိနေပြီးခေါင်းမဆောင်နိုင်တာပဲဖြစ်ပါတယ
်။ဝေဦးရဲ့ထူးခြားချက်ဟာတော်လိုင်းရေးကရှေ့ကသွားပြီးဖွဲ့စည်းမှုကလောက်ကလိုက်နေတာဖြစ်တယ်လို့ဆိုပါတယ်။NUCC အတိုင်းအမြန်ကောင်စီရဲ့လိုအပ်ချက်၁၀ချက်ကိုလည်းထောက်ပြထားပါတယ်။တော်လှန်ရေးအင်အားစုနဲ့နိုင်ငံရေးပါတီတွေပါဝင်ဖို့လိုအပ်တယ်လို့ဆိုပါတယ်။တော်လှန်ရေးအင်အားကိုမစုစည်းနိုင်တာဟာတော်လှန်ရေးကိုကြာရှည်စေပြီးအခြားအဖွဲ့ကိုမိခိုလာရပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရဟာတော်လှန်ရေးတာဝန်အများဆုံးထမ်းဆောင်နေရတဲ့အဖွဲ့ဖြစ်ပါတယ်။ဒါပေမဲ့တော်လာရေးမှာအဓိကမကျတဲ့လုပ်ငန်းတွေကိုဆောင်ရွက်နေတာတွေ့ရတယ်လို့ဆိုပါတယ်။တော်လာရေးမှာအဓိကမကျတဲ့လှုပ်ရှားမှုတွေဟာလူအင်အားဒဏ္ဍအင်အားနဲ့လုံနိုင်စွမ်းအားကိုဖြုံးတိရရောက်တဲ့အတွက်အောင်ပွဲကိုကြံ့ကြာစေပါတယ်။ဒါကြောင့်မို့ NUCC အတိုင်းပင်ခံကောင်စီဟာ NUG အစိုးရကိုဥဆောင်မှုအပြည့်အဝပေးနိုင်ဖို့လိုအပ်ပြီးNUG အစိုးရကလည်း NUCC ကိုဥဆောင်အဖွဲ့အဖြစ်သိမြင်ဖို့လိုတယ်လို့ဆိုပါတယ်။ပြည်သူအကျိုးစီးပွားကိုဖျက်ဆီးနေတဲ့စစ်အုပ်စုကပြည်သူလူထုရဲ့ထာဝရရန်သူဖြစ်သွားပါပြီ။တော်လိုင်းရဲ့အရှိအဟုန်မြင့်တက်နေတာမို့ခုခံစစ်ကနေမဟာဗျူဟာပြန်လဲထိုးစစ်ဆင်ဖို့တာစုနေချိန်ကိုရောက်နေပြီလို့ရွေးဦးတော်လိုင်းစစ်တမ်းမှာသုံးသပ်ထားပါတယ်ခင်ဗျာ။
ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့အပတ်စဉ်ကျမရေးအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီတစ်ပတ်ကျမရေးခန္ဓာမှာတော့မြန်မာကိုဗစ်လှိုင်းသစ်80တက်ရောက်နိုင်ခြေကိုပြောပြထားပါတယ်။မြန်မာနိုင်ငံတဲ့လက်ရှိကိုဗစ် -19 လှိုင်းကြောင့်မြို့ကြီးတွေမှာအတော်များများကိုဗစ်ဖြစ်ထားပြီးပုံရပြီး80တဖြည်းဖြည်းကူးစက်မှုကျဆင်းလာနိုင်ခြေရှိတယ်လို့ကျမရေးပညာရှင်တွေကဆိုပါတယ်။ဒါပေမဲ့ NDA ကြီးနိုင်တဲ့တက်ကြီးတွေအတွက်တော့ဆက်ယူဆိုင်ဖို့လိုနေပြီးတချို့မှာလည်းကိုဗစ်လက္ခဏာတချို့နောက်ဆက်တွဲဆက်ကျန်းနိုင်ခြေလည်းရှိနေပါတယ်။ဒီအကြောင်းမြန်မာနိုင်ငံမှာကျန်းမာရေးပညာပေးမှုတွေလှုပ်ပေးနေတဲ့အထွေထွေယောဂါကိုဆရာဝန်ဒေါက်တာရွှေဝါအောင်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒေါက်တာရွှေအောင်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံထဲဒီတစ်ခေါက်ကိုဗစ်လှိုင်းပြင်ဖြစ်လာချိန်မှာသိထားတဲ့လက္ခဏာတွေနဲ့ကာကွယ်ဆေးထိုးတာအပါအဝင်ပေါ့နော်လုံးတဲ့နဲ့ကာကွယ်ရေးတွေနောက်ကုသနိုင်တဲ့ဆေးသစ်ပါဝင်ကုသဆေးတွေအကြောင်းပြောပြီးမှဒီတစ်ခေါက်တော့ဆင်မရေးအခုကိုဗစ်လှိုင်းပြင်ဖြစ်တာက80ဘလို့အဆင့်ဖြစ်လာနိုင်တာနဲ့ဒီတစ်ခေါက်ဒီကူးစက်ခံခဲ့ရသူတွေမှာလည်းပေါ့နော်ကတ္တလာချိန်မှာနောက်ဆက်တွဲဖြစ်နေတာတွေအကြောင်းပြောမှာမို့အခုလက်ရှိရောက်နေတဲ့ဒီလှိုင်းရဲ့အဆင့်ကဘယ်လောက်မှရှိမယ်လို့ဆင်မသုံးသပ်ကြည့်လို့ရနိုင်မလဲ
အခုကတော့လေကျမတို့ကတော်တော်များများကလည်းဖြစ်ပြီးနေပြီဆိုတော့တော်တော်များများကလေအလိုဟိုနှာစီချောင်းဆိုးတွေဖြစ်ပြီးပြီတချို့ကလည်းမစစ်လိုက်ရအောင်ပေါ့နော်တကယ်လို့ဒီမှာသူတို့ကြီးညာပြီးတော့စစ်တဲ့ကြီးညာတဲ့ဟာတဲ့ဆာလို့ရှင်တော့အောက်မှာတော့အများကြီးဖြစ်မယ်လို့ကျမတို့ထင်တာပေါ့နော်အဲ့တော့ကြာတော်တော်များများကလည်းဖြစ်ပြီးသွားကြပြီလို့ကျမတို့ထင်နေတဲ့ကြောင့်မလို့မဖြစ်ဘဲကြံတဲ့လူတွေကလည်းအ ਨੇ စုလောက်ပဲရှိတော့တယ်ပေါ့နော်အဲ့တော့ကြာကျမတို့နောက်ပိုင်းကြလို့ရှိရင်တော့ဒီကူးစက်မှုကတော့တော်တော်လေးတော့ညော့သွားမယ်လို့ထင်တယ်ပေါ့နော်ခုဆိုလို့ရှိရင်ရှိသမျှလူတော်တော်များများကလည်းအဲငါးစီချောင်းစိုးတွေကတော့ဖြစ်ပြီးသွားပြီမဖြစ်ဘဲကြံတဲ့လူတွေကလည်းဒီ Omicron တော့ First Wave တော့အနေနဲ့ဖြစ်ထားတယ်နောက်တစ်ခါကျတော့သူတို့ကအဲ Booster Dose ကိုလည်းထိုးထားတယ်ပေါ့နော်အဲ့ဒီလူတွေကကျတော့သူတို့က Immune System ကကောင်းနေတဲ့အတွက်ကြောင့်မလို့သူတို့မဖြစ်ဖ ೇನೆ ကြံနေတယ်ပေါ့เนาะသူတို့အဲ့လိုမျိုးတတ်မှတ်လို့ရတယ်ပေါ့เนาะဒါပေမဲ့အဲ့ဒီအခုဖြစ်နေပြီးတော့မှလူကြီးတွေပေါ့เนาะများသောအားဖြင့်တော့အသက်ကြီးတဲ့လူတွေ underline ရှိတဲ့လူတွေကကြတော့သူတို့တွေကြတော့ကျွန်တော်တို့ကအဲ့ဒီယောဂါလည်းနည်းနည်းဆိုးတဲ့အတွက်ကြောင့်ပို့ပြီးတော့သူများတဲ့လည်းပိုခံရတယ်ပို့ပြီးတော့ဆိုးတဲ့အတွက်ကြောင့်မို့ကျွန်တော်တို့ကဒီလူတွေကကြတော့အဲ့လိုဆေးရုံဆေးကန်းတွေမှာသူတို့တခြားပြန်ပြီးတော့ခုနေရတဲ့အတွက်ကြောင့်မလို့ဒီ case တွေကတော့ဒီနည်းနည်းဆိုးတဲ့ဆေးရုံတဲရတဲ့ဟာမျိုးတို့သူတို့အဲ့ဒီအသက်တချို့အသက်ဆုံးတာမျိုးတွေအဲ့ဒါမျိုးတွေကတော့ထပ်ပြီးတော့ပေါ်လာနိုင်သေးတယ်ပေါ့နော်အဲ့လိုမျိုးတော့သတ်မှတ်လို့ရပါတယ်
ဟုတ်ကဲ့ဆရာမအခုဒီကိုဗစ်ဖြစ်ပြီးတော့ဖျားပြီးသွားတဲ့သူတွေပေါ့နော်ပြန်ကောင်းလာတဲ့သူတွေမှာ
ဟုတ်ကဲ့
နောက်ဆက်တွဲတွေရော
ဟုတ်ကဲ့
ကျောင်းသားတွေလားဆရာမလူကြီးတွေလည်းပါဝင်ပေါ့နော်
လူကြီးတွေဗာများတော့ပြန်တော့အဲ့ဒီလူငယ်တွေကတော့လေဗာမသိပ်ပြီးတော့မဖြစ်ကြဘူးပေါ့နော်မပြန်ပြီးတော့ recover ဖြစ်တယ်ပေါ့ဒါပေမဲ့တပတ်လောက်တည်းမှာပဲသူတို့ကအဲ့ဒီ reinfection လို့မျိုးသဘောမျိုးပေါ့နော်ဒီ covid symptoms စီနဲ့အဲ့ဒီပုံစံမျိုးနဲ့နှာစီးချောင်းဆိုးတွေကိုယ်တွေလက်တွေနာတယ်လူကအားမရှိတော့ဘူးဆိုပြီးတော့တပတ်နှစ်ပတ်လောက်နေမှာပြန်ပြီးတော့ဖြစ်လာတဲ့လူတွေလည်းရှိတယ်ပေါ့နော်နောက်တချို့တွေကကြတော့အများသောအားဖြင့်တချို့နည်းနည်းအသက်ကြီးတဲ့လူတွေကြတော့အဲ့လို brain fog ပေါ့နော်သူတို့အုံနောက်ထဲမှာမှတ်ပြီးတော့မေ့သွားတာမျိုးတွေအဲ့လိုမျိုးပေါ့နော်မမှတ်မိတော့ဘူးအစာတောက်တွေပြက်တာမျိုးအစာအဲ့ဒီပါဇက်တွေအဲ့ဒီအစာတောက်တွေပြက်တယ်ပေါ့နော်သူတို့စားလို့မရဘူးတချို့ကြလည်းဝင်းနေနေဝင်းပြက်လိုက်အဲ့လိုမျိုးတွေကိုယ်တွေလက်တွေကိုက်တယ်ညောင်းတယ်အဲ့လိုမျိုးတွေတော့နည်းနည်းတွေ့ရတယ
်ဟုတ်ကဲ့သူတို့တက်ကဘယ်လိုအခြေပြုချင်လဲကျွန်မ
သူတို့အတွက်ကိုတော့ကျမတို့ကအဲ့ဒီသူတို့အဲ့ long covid ဆိုတာလည်းအခုကတော်တော်များများလည်းဖြစ်နေတယ်ပေါ့နော်ဒီ covid က covid ရဲ့နောက်ဆက်တွဲပြဿနာတွေကအများကြီးရှိတဲ့အတွက်ကြောင့်မို့ကျမတို့ကအခုချိန်မှာတော့သူတို့ကိုဒီကိုဗစ်ကလည်းပြန်ပြီးတော့သူကအဲ့ဒီပြန်ပြီးတော့ reinfection ကပြင်းပြင်းဖြစ်နေတာပေါ့เนาะအခုကျတော့သူကအဲ့ဒီ BA1 2ကနေပြီးတော့မှနောက်တစ်ခုကအခုဆိုလို့ရှိရင် BA4 5ပေါ့เนาะအဲ့ဒီဟာတွေကလည်းတချို့က BA5 ဖြစ်သွားပြီးမှလည်း BA4 ကပြန်ပြီးတော့ကူးနိုင်တာလည်းရှိတယ်ပေါ့เนาะအဲ့လိုသဘောမျိုးတွေရှိတဲ့တကြောင်မို့ကျမတို့ကဒီကိုဗစ်ဖြစ်ပြီးသွားပြီးအတွဲကြောင်မလို့ဒီကိုဗစ်နဲ့အဲ့ဒီကူးစက်ရောဂါတွေအတွက်ဆိုလို့ရှိရင်လေကျမတို့ကဒီသူတို့ရဲ့အဲ့ဒီ preventive measures စီအဲ့ဒီကာကွယ်မှုနီလန်းနေပေါ့เนาะအဲ့ဒီဟာတွေတော့ကျမတို့ကအဲဆက်ပြီးတော့သူတို့လုပ်ဖို့အတွက်ကိုကျမတို့အကြံပြုတယ်ပေါ့เนาะနောက်တစ်ခုကတော့သူ့ရဲ့ immune system ကောင်းအောင်အတွက်ဆိုလို့ရှိရင်ကျမတို့ကိုယ်ခံအားကောင်းအောင်အတွက်အချိန်မှန်မဲ့အစာတောက်ကောင်းကောင်းစားရမယ်အဲ့လိုမျိုးတွေနဲ့တေချာပြန်ပြီးတော့မှလေကိုယ့်ရဲ့ immune system ပေါ့เนาะကိုယ်ခံအားကိုပြန်ပြီးတော့မြင့်တင်ရမှာပေါ့เนาะဘာလို့လဲဆိုတော့အဲ့ဒီ long covid ကလည်းများသောအားဖြင့်တော်တော်များများလည်းဖြစ်တော်တော်များများအဲ့ဒီတချို့ဆိုလို့ရှိရင်လေ 40% လောက်ထိကိုအရင်တော့ကဖြစ်တယ်ပေါ့နော် data တော့ကဆိုလို့ရှိရင်လေအခုဆိုလို့ရှိရင်တော့ကျမတို့ကအဲ9ယောက်မှာအဲ10ယောက်မှာ1ယောက်လောက်ကတော့အဲ long covid symptoms ရှိနိုင်တယ်ပေါ့နော်ဒီ omicron မှာကြတော့လေအဲ့လိုမျိုးဖြစ်တတ်တဲ့အတွက်ကြောင့်မလို့ကျမတို့ကဒီသူတို့ကိုလည်းပြန်ပြီးတော့မှကြံပေးရတယ်ပေါ့နော်နောက်သူတို့မှာ underlying ယောဂါတွေရှိတဲ့အခါမှာဆိုလို့ရှိရင်ဒီ underlying ယောဂါတွေကိုလည်းသေချာခုဖို့ပေါ့နော် covid ကတော့ကောင်းသွားပြီဒါပေမဲ့ဒီ underlying သူတို့ရဲ့ယောဂါတွေယောဂါအခန့်တွေပေါ့နော်ယောဂါအခန့်တွေကြောင့်သူတို့ရဲ့ဒီအသေးเนาะအသေးတွေကြောက်ကက်တွေအဲ့ဒီမှာလည်းပျက်စီးတာတွေဒီနှလုံးမှာဆိုလို့ရှိရင်လည်းပျက်စီးတာတွေအဲ့လိုမျိုးတွေဖြစ်နိုင်တယ်နောက်တစ်ခုက brain မှာဆိုလို့ရှိရင်လည်းကျွန်များတော့ပြန်အဲ့ဒီ3တွေမေ့ပြီးတော့ Alzheimer ပေါ့เนาะအဲ့လိုမျိုးတွေထိကိုနောက်ပိုင်းမှာဖြစ်လာနိုင်တဲ့အတွက်ကြောင့်မလို့ဒီအဓိကတော့ covid ယောဂါကလေမကူးတာအကောင်းဆုံးပဲပေါ့เนาะကူးလို့ရှိရင်လည်းသူများလိုပြင်းပြင်းထန်ထန်နေမဖြစ်အောင်အတွက်ကျွန်တော်တို့ကဒီကုသရမယ့်နည်းလမ်းတွေကာကွယ်ရမယ့်နည်းလမ်းတွေကိုမဖြစ်မနေလှုပ်ဆောင်မှုအတွက်အကြံပေးခြင်းပါလေ
ဟုတ်ကဲ့ဆရာနောက်ဆုံးရောကျွန်တော်မမေ့မိတဲ့တခြားရည်ချီတာပြောလို့ရှိမလား
အဲ့တော့ကျမတို့ကအခုဟာဒါလူကြီးတွေပေါ့နော်လူကြီးတွေမှာဆိုလို့ရှိရင်လေသူတို့ကအဲသူတို့အစဘဲကနေကူးသွားမှန်းကိုမသိဘူးပေါ့နော်ဒါပေမဲ့သူတို့မှာဆိုလို့ရှိရင်နောက်ဆုံးဟိုပြောသလိုပဲပေါ့နော်အဆုံးအထိသူတို့ကဆက်ကူးရတာပေါ့နော်အဲ့လိုပြန်ပြီးတော့ recover ဖြစ်အောင်ဆိုလို့ရှိရင်သူတို့မှာယောဂအခန်းတွေကလည်းရှိတဲ့အတွက်ကြောင့်မို့တော်တော်ကြီးကိုမဖြစ်မနေအဲပြန်ပြီးတော့နလန်ထူဖို့အတွက်ကိုလုပ်ရတာပေါ့နော်အဲ့တော့ကလေးတွေမှာဆိုလို့ရှိရင်လေခုဆိုလို့ရှိရင်သူတို့ကကြောင်းတွေလည်းပြန်တက်နေရတာရှိတယ်ပေါ့နော်အဲ့လိုမျိုးဆိုလည်းကျမတို့ကသူတို့ကိုနော် vaccine ဆိုလို့ရှိရင်လည်းသူတို့ထိုးလို့ရတယ်သူတို့အသက်ရွယ်လိုက်ထိုးရမယ့် vaccine တွေကိုလည်းထိုးထားဖို့နောက်တစ်ခုကအဲကျောင်းတွေမှာဆိုလည်းကျမတို့ကအဲဒီ ventilation ကောင်းအောင်ပေါ့နော်လေဝင်တွေထွက်ကောင်းအောင်အတွက်ကိုအများကြီးလုပ်ပေးထားရမယ်နောက်တစ်ခုကဒီ bus ကားတွေတို့အဲလေရင်ပြန်တို့အဲ့လိုမျိုးတွေဆိုလို့ရှိရင်လည်းကျမတို့ကဒီ ventilation ကောင်းအောင်နဲ့နောက်တစ်ခုက air filtration တွေပေါ့နော် deep cleaning တွေတေချာကိုတက်တက်အဲအများရန်တက်အဲဒီသူတို့ရဲ့တန်ရှင်းရေးကိုအများရန်လုပ်နေဖို့ပေါ့နော်အဲ့လိုမျိုးတွေကလည်းအရန်ကိုအရေးကြီးတာပေါ့နော်အထူးသဖြင့်အဲဒီ indoor အလုံးပိတ်အခန်းမှာနေရတဲ့အဲ့ဒီမှာဆိုလို့ရှိရင်ကျမတို့ကသူက air circulate လုပ်နေလေနော်လေတွေကအများအား circulate လုပ်ပြီးတဲ့အခါမှာသူကဘာဖြစ်လဲဆိုတော့ဒီ virus particle တွေကလေသူကအဲ့ဒီလေထဲမှာလွင့်နေတာတွေကိုကပြင်းပြင်းရှူနေရတဲ့သဘောမျိုးဖြစ်ရတဲ့ကြောင့်မလို့ကျမတို့ကအဓိကအပြင်အလုံးပိတ်ခန်းတွေမှာတော့ဒီလေဝင်လေထွက်ကောင်းဖို့ကအရန်ကိုအရေးကြီးတာပေါ့နော်အဲဒါကြောင့်မလို့အထူးသဖြင့်ကြောင်းနေအလုံးယုံနေဒီ air con ခန်းထဲမှာအများအားလုံနေရတဲ့လူတွေအတွက်ကြတော့ကျမတို့ကအများအားဒီ air quality ပေါ့နော်လေဝင်လေထွက်ကောင်းအောင်လည်းလုပ်ရမယ်နောက်တစ်ခုကလူတစ်ယောက်နဲ့တစ်ယောက်နဲ့အရန်နေတဲ့ခါမှာဆိုလို့ရှိရင်လည်းမဖြစ်မနေ mask ကိုတပ်ဖို့ပေါ့နော်အဲဒါမျိုးလေးလည်းကျမတို့ကအကြံပြုရတယ်ပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆင်မ
ကိုဝင်းမင်းရဲ့အပတ်စဉ်ကျမ်းမာရေးအစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်။အခုတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။နေဆက်ဒေတာတိုင်းရင်သတင်းတောက်တွေအပတ်စဉ်စုစည်းတင်ပြနေတာဖြစ်ပါတယ်ရှင်။
က်စင်တင်ဆက်သွားမယ်တရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်ပျက်တွေနဲ့တရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေတာတိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့တိုင်းသားလက်နက်ကင်တွေမရှိစစ်အာဏာရှင်တော်လှန်ရေးအင်အားစုတွေမရှိပဲစစ်တပ်ပဲရှိတဲ့ရှမ်းအရှေ့ပိုင်းမိုင်းပြင်းမျိုးမစည်းမှာဘုံတလုံးပောက်ကွဲခဲ့လို့အမျိုးသမီးတစ်ယောက်ထိမှန်ဒဏ်ရာရရှိခဲ့ပါတယ်ပုံနှကြုံမျိုးနဲ့အခြေဆိုင်အမှတ်950စစ်ကောင်စီတပ်ရင်းကတပ်ဖွဲ့ဝင်6ယောက်ဟာလက်နက်မဲ့ထွက်ပြေးသွားပါတယ်။တရင်းလွာတွေထဲမှာတော့မင်းပြားမျိုးနဲ့မှာစစ်တပ်ကလူနေကျေးရွာတွေထဲကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အတွက်အသက်10နှစ်အရွယ်မိန်းကလေးတစ်ယောက်အပါအဝင်အမျိုးသမီး3ယောက်သေဆုံးသွားခဲ့တဲ့အကြောင်းတွေကိုနားဆင်ကြရမှာပါရှင်။
ကျမကနန်းဟောင်မရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။တိုင်းသားလက်နက်ကင်တွေမရှိအာနာရှင်တော်လန်ရေးအင်အားစုမရှိပဲစစ်တပ်တရှိတဲ့ရှမ်းပြည်အရှိပိုင်းမိုင်းပြင်းမြို့နယ်မြို့မစည်းမှာမိုင်းတလုံးပောက်ကွဲခဲ့လို့ဟင်းရက်တဲ့အမျိုးသမီးတယောက်ထိမှန်ဒဏ်ရာရရှိခဲ့ပါတယ်။အောက်တိုဘာလ19ရက်နေ့မနက်အစောပိုင်းကပောက်ကွဲခဲ့တာဖြစ်ပြီးအသက်30အရွယ်ဆယ်အမျိုးသမီးဟာခြေထောက်မှာဒဏ်ရာပြင်းထန်လို့မိုင်းပြင်းဆေးရုံကိုပို့ဆောင်ဆေးကုသထားရပါတယ်။ထောင်မိုင်းရဲ့တဲကိုတော့မတိရသေးပါဘူးအခုလိုမိုင်းပြင်းမှာလူအများနဲ့ဆိုင်တဲ့နေရာမှာမိုင်းပောက်ကွဲတာပထမဆုံးအကြိမ်ဖြစ်တာကြောင့်ဈေးတယ်တွေနဲ့ပြည်သူတွေလုံခြုံရေးအတွက်စိုးရိမ်ပူပန်နေကြပါတယ
်ပုံနာကျွန်းမြို့နယ်အခြေဆိုင်အမှတ်950စစ်ကောင်စီတရင်ကတပ်ဖွဲ့ဝင်9ယောက်လက်နက်မဲ့ချွတ်ပြေးသွားတဲ့အတွက်စစ်ကောင်စီတပ်ဖွဲ့ဝင်တွေကပုံနာကျွန်းမြို့ပေါ်ကရက်ွက်တွေနဲ့အနီးအနားကရွာတွေမှာပိုက်ဆိုင်တိုက်လိုက်ရှာနေတယ်လို့လည်းပုံနာကျုံမြုတ်ခံတွေကပြောပါတယ်ထွပြေးသွားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကဒီတိုက်ရင်ကိုမကြာသေးခင်ကမှအသစ်တာဝန်ကျလာတဲ့သူတွေဖြစ်ပြီးအောက်တိုဘာလ18ရက်နေ့မနေ့ပိုင်းတပ်တွဲမှလူတွေကိုစစ်ဆီးတဲ့အချိန်မှထွပြေးသွားတယ်ဆိုတာကိုသိရတယ်လို့အဲ့ဒီတပ်နဲ့နီးစပ်သူတယောက်ကပြောပါတယ်တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်ကမြို့နယ်တချို့နဲ့ပလောဝမြို့နယ်တွေမှာစစ်ကောင်စီဘက်ကရခိုင်တပ်တော် AA ထံမှလက်နက်ချအလင်းဝင်လာသူယာနဲ့ချီရှိနေပြီလို့ AA ပြောရေးဆိုခွင့်ရှိသူဥခိုင်ဒုခကမကြာသေးခင်ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်
ထောင်ဒဏ်25နှစ်ချမှတ်ခံထားရတဲ့မွန်ပြည်နယ်ဝန်ကြီးချုပ်ဟောင်းဒေါက်တာအေးဆန်ကိုရွေးကောက်ပွဲမလျော်ဩစာသုံးမှုအတွက်အော်တိုဘားလ18ရက်နေ့ရုံးချင်းမှာပြန်ခေါ်ပြီးတပ်သေးတွေကိုစစ်ဆေးခဲ့တယ်လို့မော်လမြိုင်မြို့ရှေ့နေအတိုင်းဝိုင်းကသိရပါဗျ။ပြီးခဲ့တဲ့2020အထွေထွေရွေးကောက်ပွဲမှာဒေါက်တာအေးဆန်မလျော်ဩစာသုံးတယ်ဆိုတဲ့စွပ်စွဲချက်နဲ့စစ်တပ်ကရာဇသက်ကြီးဥပဒေပုံမှန်1013စလုံးနဲ့အမှုဖွင့်လှစ်ထားတာဖြစ်ပြီးကြိုက်မရောဘဟုအကျဉ်းချောင်းအထူးတရားရုံးမှာတရလိုတက်တေတွေဖြစ်တဲ့မော်လမြိုင်ခရိုင်နဲ့ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲအတွင်ရေးမှူးဦးထင်ကျော်နဲ့အတွင်ရေးမှူးဦးဟိန်လင်းထက်တို့ကိုစစ်ဆေးခဲ့တာပါဒေါက်တာအေးဆန်ကတော့ရွေးကောက်ပွဲမလျော်ဩစာမသုံးခဲ့တဲ့အတွက်အပြစ်မရှိဘူးလို့ထွက်ဆိုထားသလိုလာမယ့်ရုံးချင်းကိုအော်တိုဘာလ28ရက်နေ့မှာထပ်မံချိန်ဆခဲ့ပါတယ်
CDM ပြုတ်လို့တဲ့ဝန်ထမ်းတွေကိုအမျိုးမျိုးချိန်ချောက်တယ်ဆိုတဲ့ချင်းပြည်နယ်မတူပီမြို့ကမြို့နယ်ပညာရေးမှူးဦးတင်လွေကိုCDM တပီတပ်ဖွဲ့ကရှင်းလင်းလိုက်တယ်လို့အောက်တိုဘာလ18ရက်နေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ဦးတင်လွေဟာစစ်ကောင်စီရဲ့ပညာရေးရန်တရားကိုအဓိကလဲပတ်စီတဲ့နန်း CDM တဦးဖြစ်ပြီး CDM သမားတွေကိုအမျိုးမျိုးချင်းချောက်ကနန်း CDM ပြန်လဲပြုတ်လို့ဖူဖြားပေးတာ CDM စည်ရင်းတွေကိုစစ်တပ်ကိုပေးပို့တာစစ်ကောင်စီအငိမ့်စားဘူမူဝဲနိုင်တဲ့ပူပေါင်းပြီး CDM သမားတွေရဲ့လဆတွေကိုထုတ်ယူနေတယ်လို့ CDM မတူပီရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။ CDM မတူပီအနေနဲ့ဦးတင်လွေးကိုစာနဲ့၃ကြိမ်နှုတ်နဲ့အကြိမ်ကြိမ်သတိပေးခဲ့ပေမဲ့လည်းလုံးဝမလိုက်နာပဲ CDM မတူပီကိုပြန်လည်ချင်းချောက်ခဲ့သူလို့ဆိုရဲမတူပီမျိုးပညာရေးမှူးဦးတင်လွေးဟာအောက်တိုဘာလ16ရက်နေ့ညကသူ့ရဲ့နေအိမ်မှာတနတ်တန်ရနဲ့တည်ဆုံသွားတာဖြစ်ပါတယ်။
ထိုင်းမြန်မာနယ်စပ်မြဝတီမြို့မှာဒီရက်ပိုင်းပုံပောက်ကွဲမှုတွေဆက်တိုက်ဖြစ်ပွားနေပြီးမြဝတီနယ်မဲဆောက်မြို့ကြားမှာရှိတဲ့ချစ်ချည်ရေးတရားတစ်ထိန်မှာလုံခြုံရေးတိုးမြင့်နေတဲ့ကြားကမကြာခဏဘုံတွေတွေ့နေရပြီးပုံပောက်ကွဲမှုတွေဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါတယ်။အော်တိုဘာလ15ရက်နေ့ကအဲ့ဒီချစ်ချည်ရေးတရားထိန်မှာအပြင်ပုံပောက်ကွဲမှုကြောင့်တံတားနဲ့အိမ်စီးကားတချို့ပျက်စီးသွားပြီးအော်တိုဘာလ18ရက်နေ့မှာလည်းတံတားနဲ့မင်းမွေးက BGF တက်နယ်3တက်မူ ကိုမုတ်တုံတမီပိုင်စတိုးရှိမှာအိမ်စည်းကားပေါ်က gas လေးလုံးနဲ့ဘုံတက်ဆင်ထားတဲ့ပစ္စည်းကိုလည်းတွေ့ရှိရပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်မြောက်ရီမြို့မှာရှိတဲ့စစ်ကောင်စီတပ် BGF တပ်နဲ့ဌာနဆိုင်ရာအဆောက်အဦအနီးဝန်းကျင်တွေရာတွေမှာပုံပောက်ကွဲမှုအကြိမ်ရေ20ရှိသွားပြီလို့တရက်ခန်တွေကဆိုပါတယ်။
ကချင်ပြည်နယ်ဘူတာအူမြို့နယ်လမ်းတောင်အုပ်စုရှိကချင်လူမျိုးတွေဆင်းသက်လာတဲ့တမိုင်းကျောင်းမှအရေးပါတဲ့ဒီတာအခေါ်အန်ဒူမ်လက်တက်ဒီတာမှာအကြီးစားရွှေတူးဖော်မှုတွေပြုလုပ်ရန်ပြင်ဆင်နေတဲ့အပေါ်ဒီတာခန့်တွေကကန့်ကွက်နေကြပါတယ်။အခုလာမယ့်နိုဝင်ဘာလ3ပိုင်းကစတင်ပြီးအဲ့ဒီနေရာမှာမီအေက2000ကျော်ကိုလုပ်ငန်းရှင်2ယောက်အပြင်နောက်ထပ်လုပ်ငန်းရှင်20လောက်ကအကြီးစားရွှေတူးဖော်မှုပြင်ဆင်နေတဲ့အပေါ်ကန့်ကွက်ရတာဖြစ်တယ်လို့ပြောပါတယ်။အောက်တိုဘာလ15ရက်နေ့နဲ့16ရနေမှာအခုရွှေတူးဖော်မဲ့နေရာကိုပူတာဦးမြို့ကလုံးစွတ်ကောင်ကထောင်လုံရှာရန်စွန်ပီရန်နောင်ခိုင်ဖတ်မာလုံကာခေါင်လန်းတောင်ရပ်ဖော်နဲ့နံပူရန်စတဲ့ကြီးရွာစေရွာကလူထုတွေပူပေါင်းပြီးစီမံကိန်းရပ်တန့်ပေးဖို့တွားရောက်ကန့်ကွက်ခဲ့ကြတယ်လို့ဆိုပါတယ
်ခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မင်းပြားမြို့နယ်မှာစစ်ကောင်စီတပ်ကမိုင်းဆွဲတိုက်ခိုက်ခံရပြီးနောက်ဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းစစ်တပ်ကလူနေကျေးရွာတွေထဲလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အတွက်အသက်10နှစ်အရွယ်မိန်းကလေးတယောက်အပါအဝင်အမျိုးသမီး3ယောက်သေဆုံးပြီးအများအပြားဒဏ်ရာရရှိခဲ့တဲ့အကြောင်းကိုတော့မောင်အေးကနေစူးစီးတင်ဆက်ထားပါတယ်
အော်တိုဘာလ18ရက်နေ့မနာပိုက်ကမန်မြမျိုးကထွက်လာတဲ့စိုက်ကောက်စီတပ်ဖွဲ့ဝင်တွေကိုရခိုင်တပ်တော်အေအေကမိုက်ဆွေတိုက်ခိုက်ခဲ့ပြီးနောက်မိနိုင်ဘက်အကြတိုက်ပွဲဖြစ်ပွားခဲ့ပါတယ်။အဲ့ဒီနောက်မှာမောင်ပြချေဆိုင်900လစ်စီတိုက်တရအပါဝန်တခြားနေရာတွေမှာတက်ဆွေးထားတဲ့စိုက်ကောက်စီတပ်ဖွဲ့တွေကလာနာကြီးတွေနဲ့ရွာတွေကိုပိုက်ခိုက်ခဲ့တဲ့အတွက်ဖလောက်ပြန်ရွာကအသက်ဆင်နိုင်အွေမိန်းကလေးတယောက်နဲ့အိုက်မဖြစ်သူတွေလာနာကြီးအစထိမှန်ပြီးတေဆုံခဲ့ရတယ်လို့ထုံချောက်ကြီးကျေးရွာကမူလာတန်းပြဆရာမတယောက်မှလည်းတေဆုံခဲ့ပါတယ်။လာရှိအချိန်မှာတော့ဒေသတွန်းကရွာသားတွေမှာရွာမှာမနေရလို့ထွက်ပြေးနေကြရတယ်လို့ဒေသခံအမျိုးသမီးတယောက်ကရခိုင်ပါသာနဲ့အခုလိုပြောပါတယ်။ဒီ
ညောကမရှိတော့ဝါမှာဘယ်လိုဟာကြတာလဲ
လူတွေကရွာမှာအများစုမရှိတော့ဘူးပြေးကြတာလေပောက်တော်တို့ချောင်းတွေတရက်ကုန်အဲ့ဒီဘက်တွေကိုပြေးကြတယ်အဲ့ဒီဘက်တွေမှာနည်းနည်းအေးချမ်းနဲ့ကြားလို့အဲ့ဘက်ကိုပြေးတာ
မင်းပြမျိုးနေကဖလောက်ပြန်ပူပန်ရွာထုံချောက်ကြီးစားတဲ့ကြေးရွာတွေကိုစိုက်ကောက်စီတက်ကပိုက်ခိုက်ခဲ့တာဖြစ်ပြီးဖလောက်ပြန်ရွာမှာကြားရောက်ခဲ့တဲ့လာနန်ကြီးကြေးတွေကတော့ပထမတောင်မှာတက်ဆွေထားတဲ့စိုက်တက်ကပိုက်ခိုက်ခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ဒီလိုလာနန်ကြီးတွေနဲ့ပိုက်ခိုက်မှုတွေရှိနေတဲ့အတွက်ဒေသခံတွေစိုးရိမ်နေကြပြီးစားဝဲနေရဲ့အတွက်ပါအခကြုံနေကြရတယ်လို့တခြားမောင်ပြဒေသခံတယောက်ကလည်းအခုလိုပြောပါတယ
်ဒေသခံတွေကတော့တည်တဲ့အတိုင်းပဲလေအားလုံးကစိုးရိမ်နေကြတယ်မြို့တွေရောနေတွေရောအားလုံးစိုးရိမ်နေကြတယ်စိုးရိမ်ရီမှတ်ကိုရောက်သွားပြီအားလုံးကလေရွာတွေရက်တွေမှာလည်းအားလုံးစိုးရိမ်နေအနေထားဖြစ်သွားပြီ
မင်းပြမျိုးတင်းမှာလဲဆိုင်တွေကိုအရင်လိုအရှင်ပြည့်မဖွန်းတော့ပဲလူတွေအားလုံးမှာလဲသောလာလို့မရတဲ့အခြေအနေဖြစ်နေတယ်လို့အဲ့ဒီဒေသခံကစပြောပါတယ်အဲ့ဒီနေ့မှာစိုက်တက်ကပိုက်လိုက်တဲ့လာနန်ကြီးခြေတွေကြားရောက်ပောက်ွက်ခဲ့တဲ့အတွက်စပြန်ကြီးရွာကရွာသားလက်ရောက်အပါဝန်မင်းပြစစ်ယုံနာကမူဆလာအမျိုးသမီးတယောက်နဲ့အသား60ကျော်အရွယ်ဖလောက်ပြန်ရွာကအမျိုးသမီးတယောက်လဲဒဏ်ရာရရှိခဲ့တာဖြစ်ပါတယ်
ချင်းပြည်နယ်တောင်ပိုင်းပလဝမြို့မှာစစ်ကောင်စီကပလဝကြောက်တော်ရေလန်းချောင်းပိတ်ထားတာကြောင့်ဆန်နဲ့လောင်စာဆီပြက်လက်မှုတွေကြုံနေရပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတော့ကိုရောဘက်ကစုစည်းတင်ဆက်ထားပါတယ်ရှင်။
ကြောက်တော်ရေလန်းချောင်းပိတ်ထားတာကြောင့်ကုန်စည်စီးဆင်းမှုရပ်တန့်နေတဲ့ပလဝမြို့ပေါ်မှာဆန်တွေပြက်လက်လာတဲ့အပြင်ကုန်စည်နှုံးတွေလည်းအစမတန်မြင့်တက်နေပြီးပြည်သူတွေဒီထိုင်စားတော့ရေးပိုင်းမှာအခက်ကြုံလာရတယ်လို့ဒေသခံအင်ရှင်မတယောက်ကပြောပါတယ်
ဆန်ကလည်းဈေးမမြောင်ဘူးကြာပြီဒီလမ်းပိတ်တဲ့ကနေတလားမကြောက်ဘူးထဲတော်ဆတယ်နော်ဒီကတော့မရှိဘူးနော်ဒီကြည့်ပြီးတော့မှတလဲဝဆက်ကအဝင်မခံဘူးဒီဆန်လေလေဒီကတော့ဆန်ကဆေးတယ်ဒီဆေးဝါးပြည့်တယ်လေကြာပြီနော်ဆေးစင်ဆက်မတန်ကိုဈေးတက်သွားလားအရင်ကတောင်းတယ်ဆိုအခုကမတောင်းတော့ပြရတာလေဒီညီရောင်းတဲ့အမပြောက်ကပြောတယ်ဒီမှာနော်ဒီမှာလည်းချင်မရှိတော့ဘူးအဲ့လိုပြောတယ်နော်ဒါလို့ဆက်ရတယ်ကလေကဲကဲချင်းမှအ
စစ်ကောင်စီတပ်ဖွဲ့အနေနဲ့ကြောက်တော်နဲ့ပလဲဝမြို့ကိုဆက်သွဲတဲ့ရေလန်းချောင်းပိတ်ထားတာတလားလောက်ကြာမြင့်ပြီလို့သိရပြီးဘာကုံပစ္စည်းမှတည်ယူလို့မရတော့တာကြောင့်ပလဲဝမြို့ကပြည်သူတွေဟာစားနပ်ရိက္ခာတွေပြက်လက်လာခဲ့ကြတာဖြစ်ပါတယ်အခုပလဲဝမြို့ပေါ်မှာဒီတာအခေါ်ဆန်ရှိတဲ့အိတ်ကို7000ကျော်ပေါ်ဆန်းမွေးဆန်တဲ့အိတ်ကို7000ကျော်နဲ့ကျက်သွန်နေငချောက်ငပိစားသုံးစီတွေလည်းဈေးနှုန်းမြင့်တက်လာပြီးဝယ်ယူဖို့ကြောင့်ခက်ခဲနေတယ်လို့သိရပါတယ်ဒါအပြင်73စီလဲပြက်လက်လာတာကြောင့်ပလဲဝမြို့ကိုပုံမှန်လက်စစ်ပြီးဖြန့်ဝေပေးနေတဲ့စစ်ကောင်စီရဲ့လက်စစ်ဌာန EPC က အောက်တိုဘာလ12ရက်နေ့ညကစတင်ပြီးမီးပေးဝေမှုရပ်နားထားတယ်လို့မြို့ခံတယောက်ကပြောပါတယ
်မီးကမနေ့ညကတည်းကနေပြတ်ပြီးဒီစီမီးဟာစီမီးရှိတာဒီစီကစခန်းကင်းနေတော်တော်နဲ့ပြင်ရတာကိုလောဆယ်အတင်ချကသူတို့ကလမ်းပါပိတ်တဲ့ဟာကြတော့စီရမရှိတာကြမီးကမလင်းဘူးဗျာဆက်ကကောင်းပါလေတော့ဖြောင်းနေသေးကြည့်ဘူးဗျာတော့
ရက်ွက်၃ခုရှိတဲ့ဘလဝမြို့ပေါ်မှာ EPC ကနေအရင်ကရက်ွက်အလိုက်တရက်ချားနဲ့တညကို၄နိုင်စီမီးဖြန့်ဝေပေးခဲ့ပြီးမဲ့အခုလက်ရှိအခြေအနေကြောင့်မပေးနိုင်တော့ဘူးလို့ဆိုပါတယ်အခုဆိုရင်မီးဆက်ဆိုလာပြားမရှိတဲ့ပြည်သူတွေကတော့အမှောင်ကျနေရတယ်လို့ဒေသခံကပြောပါတယ်ဘလဝမြို့နယ်စမီးမြို့မှာလည်းစံပြက်လက်မှုတွေရှိနေပြီးတောင်ရဲကထွက်တဲ့စံတွေကိုကြီးရွာတွေဖက်ကနေဝယ်ယူစားသုံးနေရတဲ့အခြေအနေမှာရှိနေတယ်လို့သိရပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
တိုင်းနာလက်နက်ကင်တွေမရှိစစ်အာဏာရှင်ဒေါ်လာရေးအင်အားစုမရှိပဲစက်တပ်ပဲရှိတဲ့ရှမ်းပြည်အရှိပိုင်းမိုင်းပြင်းမြို့မှာဈေးမှမိုင်းတလုံးပတ်ကွဲခဲ့လို့အမျိုးသမီးတယောက်ထိမှန်ဒဏ်ရာရရှိခဲ့ပါတယ်။ပုံနှံကျွတ်မြို့နယ်အခြေဆိုင်အမှတ်993ညစစ်ကောင်စီတပ်ရင်းကတပ်ဖွဲ့ဝင်9ယောက်လက်နက်မဲ့ထပ်ပြေးသွားတဲ့အတွက်စစ်ကောင်စီတပ်ဖွဲ့ဝင်တွေကပိုက်စိတ်တိုက်လိုက်ရှာနေပါတယ်။
တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းရင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအမီပ
ါ။နေဆက်ဒေတာတိုင်းရင်းသတင်းထောက်တွေစူးစီအပတ်စဉ်စူးစီတင်ပြနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။တောက်ချန်ဒီမနေ့ခင်အတွက်သတင်းပတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်။ကိုကတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတလှည့်တင်ပြပေးမှာဖြစ်ပါတယ
်ရုရှားရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ယူကရိန်းဒဏ်အားပေးစစ်ရုံတွေထိခိုက်ပျက်စီးခဲ့ပြီးတဲ့နောက်မှာယူကရိန်းနိုင်ငံတဝန်းပျက်စစ်ဒဏ်အားသုံးဆွဲမှုကိုရှော့ချဖျက်တောက်ထားပါတယ်ပြီးခဲ့တဲ့သတင်းဘက်ကစပြီးယူကရိန်းရဲ့အရေးပါတဲ့အခြေခံအဆောက်အအုံဆိုင်ရာပြစ်မှတ်တွေကိုရုရှားကအဓိကတိုက်ခိုက်လာနေတာဖြစ်ပါတယ်ဗိုလ်တပ်ကဒဏ်အားပေးစစ်ရုံ3ခုထပ်တိုက်ခိုက်ခံရတယ်လို့ရုရှားတွေကလေကြောင်းကနေတိုက်ခိုက်တဲ့အတွက်သတင်းတစ်ပတ်တွင်းမှာပဲယူကရိန်းပျက်စစ်ဒဏ်အားပေးစစ်ရုံစုစုပေါင်း30ရာခိုင်နှုန်းထိခိုက်ပျက်စီးသွားတယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကပြောပါတယ်ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုကိုခံနေရတဲ့ယူကရိန်းနိုင်ငံမှာဆောင်းတွင်းကိုဝင်ရောက်လာနေပြီဖြစ်ပြီးတော့အစိုးရကထိန်းချုပ်မထားနိုင်သေးတဲ့နေရာတွေကတန်းနဲ့ချီတဲ့ပြည်သူတွေဆိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုမပေးနိုင်မဲ့ဖြစ်နေရတဲ့အတွက်အကူအညီထောက်ပံ့တွေပေးဖို့လိုအပ်နေတယ်လို့ယူကရိန်းဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာတာဝန်ခံက VOA ကိုပြောကြားပါတယ်။ယူကရိန်းကိုရုရှားတိုက်ခိုက်ရမှာအသုံးပြုခဲ့တဲ့အီရန်လို့ drone တွေပေးဖို့တဲ့အဖွဲ့အစည်းတွေကိုတန်ခတ်အရေးယူဖို့အတွက် EU ဥရောပတမကကကျေတပရီနေမှာသဘောတူလိုက်ပါပြီ EU တမတ်တွေရဲ့၃ရက်ကြာဆွေးနွေးမှုအပြီးကျေတပရီနေနေ့လယ်မှာစတင်ပြီးအသက်ဝင်မဲ့သဘောတူညီချက်ကိုရခဲ့ပြီလို့ EU ဥရောပတမကရဲ့အလှည့်ချဥက္ကဋ္ဌဖြစ်တဲ့ Czech တမရနိုင်ငံကကျေတပရီနေမှာ Twitter ကနေကြေညာလိုက်တာဖြစ်ပါတယ် drone တွေပေးရမှာတာဝန်ရှိတဲ့ဖွဲ့စည်းတစ်ခုနဲ့လူပုဂ္ဂိုလ်၃ဦးရဲ့ပိုင်ဆိုင်မှုတွေကို EU ကနေထိန်းချုပ်လိုက်တာဖြစ်ပါတယ်ဒေသရဲနိုင်ငံတွေအနေနဲ့မြန်မာနိုင်ငံကခိုးလုံခွင့်တောင်းခံသူတွေကိုအတင်းကျပ်နေရပြန်ပြီးပို့နေတာဟာသူတို့အတွက်အသက်အန္တရာယ်ရှိနေတာကြောင့်ချက်ချင်းရပ်ပစ်ဖို့အတွက်ကုလသမဂ္ဂဒုက္ခသည်များအဖွဲ့ကအရေးပေါ်ပန်ကြားလိုက်ပါတယ်
။နောက်ဆုံးရသတင်းချင်းချုပ်ကိုဒေါက်ခင်မြို့သက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ဂျီမီကွတ်နဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီခန့်နေ့10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်တွေကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျမတို့ wine.thu wine.tha အလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်ကြီးထိုက်ပါ
This program has come to you from the Voice of America, Washington.